Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါတော်တာရှင်များရှင်2018ခုနှစ်ဇွန်လ14ရက်ကြာသပတေးနေ့မနက်ခင်းစီစဉ်တွေကို Washington DC မြို့တော် VOA American တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ
်ကျွန်တော်ကတော့ကျော်စန်းသားပါမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်စီးစီးသားသားဖြစ်သိမ်းတာကိုသမ္မတဒေါ်နယ်ထရမ့်ပထမဆက်တမ်းမကွန်ဆုံးရင်တွင်မြင်နေတယ်လို့သူရဲ့နိုင်ငံသားရဲ့ဝန်ကြီးကပြောကြားလိုက်ပါတယ်ကူလာသမကအတင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကူဆက်မြန်မာနိုင်ငံကိုရောက်ရှိနေပါတယ်။ဒီလိုနိုင်ငံတကာနဲ့မြန်မာနိုင်ငံဆိုင်ရာနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးစနဲ့အတူကြီးညာမှာဖြစ်ပါခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေကြီးညာပြီးနောက်ဆင်ရမယ့်သတင်းလွှာရီထဲမှာဆိုရင်တော့ဗြိတိန်လွှတ်တော်မှမနေ့ဗုဒ္ဓဟူးနေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာမြမအရေးအခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်စိုးရရဲ့ဆောင်ရွက်ချက်တွေကိုလွှတ်တော်အမတ်တွေမေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်
။ The government has expressed its deep concern at the surge of fighting in Kachin since April and we have called upon the Burmese military and indeed
Britain နိုင်ငံသားရုံဝန်ကြီးပြောသွားတာပါအပြည့်အစုံကိုသတင်းတွေပြီးမှနားဆင်ရပါမယ်ဒီသတင်းနဲ့အတူ American နဲ့ Tang Korea ပူးတွဲစစ်ဆင်ရေးရုပ်သိမ်းမယ်လို့ Tamara Trump ကပြောခဲ့တဲ့အပေါ်ကျွမ်းကျင်သူသူတေတီတွေရဲ့အမြင်အကြောင်းနဲ့ဒီကနေ့စတင်ကျင်းပမယ့်ကမ္ဘာဖလားဘောလုံးပွဲအကြောင်းစတဲ့သတင်းလွှာရင်းနဲ့အတူအပတ်စဉ်ကဏ္ဍတွေအဖြစ်ဥကြော်ဇန်တာရဲ့မြမအရေးသုံးသပ်ချက်နဲ့သူယုံကြည်ရာအစီအစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ကပြောပြပေးပါအောင်ရှင်
လာမယ့်နှစ်ခွဲအတွင်းမြောက်ကိုရီးယားအနေနဲ့ကြီးမားများပြားတဲ့လက်နက်လျှော့ချဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်နေတယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဟူးနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့တောင်းဆိုတဲ့သဘောတူညီချက်ကိုနိုင်ငံကောင်းဆောင်တွေလက်မှတ်ရေးထိုးပြီးနောက်တနည်းမှာပဲမစ္စတာပွန်ပီယိုကအခုလိုပြောကြားလိုက်တာပါ။ကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစင်ရေးအတွက်စစ်စစ်အတည်ပြုနိုင်တဲ့လောက်ရောက်ကိုမြောက်ကိုရီးယားဘက်ကလုတ်ပြဖို့သမ္မတဒေါ်နယ်ထရမ့်ပထမရထူးသက်တမ်းမကုန်ခင်မှာတကယ်ပဲမြင်ကျင်တယ်လို့ဝန်ကြီးပွန်ပီယိုကဆိုးမျိုးတော်မှာပြောကြားခဲ့တာလည်းဖြစ်ပါတယ်နျူကလ িয়ার အစီအစဉ်ကိုဘယ်လိုဘယ်ချိန်ရက်ဆက်မယ်ဆိုတာနောက်ပတ်ဆွေးနွေးဖို့ရှိလို့သိရပါတယ်ဝေဖန်သူတချို့ကတော့ဒီသဘောတူညီချက်မှာအသေးစိတ်တွေမပါဘူးအထူးသဖြင့်တောင်ကိုရီးယားပူတွဲစီရေးလက်ကျင်မဲ့ကိစ္စမလုပ်တော့ဘူးလို့မမျှော်လင့်ပဲကြေညာခဲ့တဲ့ကိစ္စမျိုးဟာအလျှော့ပေးလွန်ရာရောက်တယ်လို့ဝေဖန်နေကြပါတယ်ဒီလိုအသေးစိတ်အချက်အလက်တွေမပါပေမဲ့သမ္မတဒေါ်နယ်ထရမ့်ကတော့မြောက်ကိုရီးယားနျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးလို့ Twitter ပေါ်ကကြေညာခဲ့ပါတယ်ခင်ဗျာ
ပြီးခဲ့တဲ့နှစ်တုန်းကအစီးရီးယားနိုင်ငံမြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုမှာတားမြစ်အဆိပ်ဒဏ်ငွေတွေဖြစ်တဲ့အာယွန်ဂျော့ထိခိုက်စေတဲ့ဆရင်းနဲ့ကလိုရင်းအဆိပ်ဒဏ်ငွေတွေကိုအသုံးပြုခဲ့ကြောင်းကုလသမဂ္ဂရဲ့ကမ္ဘာဓာတုလက်နဲ့တုံးဆက်မှုဆိုင်ရာစောင့်ကြည့်ရေးအဖွဲ့ကဗုဒ္ဓဘုနေမှာပြောကြားလိုက်ပါတယ်2018ခုနှစ်မတ်လ24ရက်နေ့ကတာမီနာမြို့တောင်ဘက်မှာဆရင်းအစိတ်ဒဏ်ငွေ3ကောင်3ခဲ့နိုင်တယ်လို့ OPCW ဓာတုလက်နဲ့တားဆီးအဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာအစ်စ်ထဲမှာဖော်ပြထားပါတယ်။ဒါအပြင်ဒီဖြစ်ရပ်ဖြစ်ပွားပြီးတဲ့နောက်တနေ့မှာပဲတာမီနာဆေးရုံနဲ့ဝန်းကျင်ဒေသမှာကလိုရင်းအစိတ်ဒဏ်ငွေဖြစ်နိုင်ခြေရှိတဲ့လက်နက်တွေကိုသုံးစွဲခဲ့တယ်လို့လည်းဖော်ပြောပါတယ်။သူတို့အခုလိုကောက်ချက်ချတာဟာတက်တဲ့ထွက်ဆိုချက်တွေနဲ့နမူနာတွေကိုစစ်ဆေးစမ်းသပ်မှုတွေပေါ်မှာအခြေခံပြီးမှချမှတ်တာဖြစ်ကြောင်းလည်းOPCW အဖွဲ့ကပြောပါတယ်ဆီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်မှုတွေအများပြားရှိတဲ့ဆိုရယ်ဆစ်ဆွဲပြောဆိုချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်2014ခုနှစ်မှာ OPCW ရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာဖြစ်ပါတယ်ဒီအဖွဲ့အနေနဲ့ဓာတုလက်နက်နဲ့တိုက်ခိုက်မှုတွေကိုပြစ်တင်ဝေဖန်ဖို့မဟုတ်ဘဲဆစ်ဆွဲမှုတွေအတွက်အချက်လက်ရှာဖွေဖို့သာဖွဲ့စည်းပေးခဲ့တာဖြစ်ပါတယ
်သမ္မတဒေါ်နယ်ထရမ့်ရဲ့အရှိလေပိုင်းကြည့်တယ်ရေဖွင့်ဟာအဲ့ဒီဒေတာကိုနောက်ပတ်သွားမယ်လို့အင်ဗျူရောကဆိုရယ်ပေါ်ထုတ်ပြောကြခြင်းမရှိသေးတဲ့ Israel Palestine ညီညာရေးအစီအစဉ်ကိုထောက်ခံမှုရအောင်လုပ်ဖို့နဲ့ဆိုးရွားလာနေတဲ့ Gaza ကမ်းမြောင်ဒေသအခြေအနေကိုဆွေးနွေးမှာဖြစ်တယ်လို့ဆိုပါရယ် Israel Palestine ညီညာရေးအစီအစဉ်ကိုနွေရာသီကြရင်ဖွင့်ပြောနိုင်ပွဲရှိတယ်လို့အမျိုးသားလုံခြုံရေးအရာရှိကပြောကြားပြီးတဲ့နောက်အခုခီးစဉ်ပေါ်ထွက်လာတာဖြစ်ပါတယ်သမ္မတ Trump ရဲ့သမက်လည်းဖြစ်အကြီးအကဲအကြံပေးလည်းဖြစ်တဲ့ Jared Kushner နဲ့အင်္ဂန်ရာစီဇာယီထုကူဇလေဂျေဆန်ဂရင်းဘလတ်တို့ဟာခီးစဉ်တွင်အစ္စရေးအီဂျစ်ဆာဒီအာရေဗျာတို့ကိုသွားမှဖြစ်ပြီးပါလက်စတိုင်းနယ်မြေမှာရန်နာပွဲမရှိဘူးလို့ဆိုပေမဲ့တူးချက်ပွဲရှိတယ်လို့အမျိုးသားလူမျိုးရေးကောင်စီကဆိုပါတယ
် HIV AIDS ရောဂါကူးစက်ပြန့်နှံ့မှုကို2030အဖြစ်ရောက်မှာရပ်တန့်သွားစေနိုင်မလားဆိုတာတကမ္ဘာလုံးကနေသုံးသပ်ရမယ်အခြေအနေကိုရောက်နေပါပြီလို့ UNH ကကုလသမဂ္ဂ HIV AIDS တိုက်ဖျက်ရေးအဖွဲ့ကအကြီးအကဲကပြောကြားလိုက်ပါတယ်အားလုံးကသဘောတူညီထားတဲ့ကမ္ဘာလုံးဆိုင်ရာရည်မှန်းချက်တွေနဲ့ပတ်သက်ပြီးဘယ်နေရာတွေမှာမအောင်မမြင်တွေဖြစ်နေလဲဆိုတာကိုသုံးသပ်ကြရမယ့်အချိန်ရောက်နေပါပြီလို့ UNH အကြီးအကဲ Michael Sidibe ကပြောကြားလိုက်ပါတယ်2016ခုနှစ်စီးရင်စရာတွေအရကမ္ဘာမှာ HIV ပိုအကူးဆက်ခံရသူပေါင်း36.8%တန်းရှိနေပြီးအကူးဆက်ခံရသူက2တန်းနီးပါးနဲ့ H ရောက်ဆေးရုံတက်ရသူကတန်းတန်းကျော်ရှိတယ်လို့သိရပါတယ်ဒါပေမဲ့သတင်းကောင်းတစ်ခုကတော့အရေးကြီးတဲ့ ARV ဆေးတွေကိုကြဲကြဲပြန့်ပြန့်ဖြန့်ဖြူးပေးနိုင်တာဖြစ်ပြီး2016မှာလူပေါင်း20တန်းအတွက်ဖြန့်ဖြူးနိုင်မှာဖြစ်တယ်လို့ H ကြောင့်တည်ဆုံးရသူအရေးအတွက်ကလည်း3ပုံ2ပုံအထိ short ချနိုင်မယ့်အခြေအနေရှိတယ်လို့ပြောပါတယ်မိခင်ကနေတဆင့်ကလေးကိုမိဖွားစင်မှာရောနှုတ်တရားကနေတဆင့်ကူးဆက်မှုကို2030အပြည့်အရောက်မှာတိုက်ဖြတ်နိုင်တော့မှာဖြစ်ပြီးဒါဟာလွန်ခဲ့တဲ့နှစ်အနည်းငယ်ကစဉ်တော်မစဉ်းစားနိုင်ခဲ့တဲ့ကိစ္စတစ်ခုလည်းဖြစ်ပါတယ်
VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9683ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်
ဝါရှင်တန်မြို့ရာဂဗီဝေးသတင်းများဆက်လက်ကြေညာနေပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်ဘာဂျနာဟာယမန်နေ့မနေ့ပိုင်းမှာနေပြည်တော်ကိုရောက်ရှိလာပြီးမနေ့ဆယ်နေ့လောက်မှနိုင်ငံတော်အတောင်ပြန်ပုဂ္ဂိုလ်ဒေါန်ဆန်စူနဲ့တွေ့ဆုံခဲ့ပါတယ်ပြည်ထောင်စုအစိုးရဝန်ကြီးလွှတ်တော်ဥက္ကဋ္ဌအမျိုးသမီးရေးအဖွဲ့ဥက္ကဋ္ဌရန်နဲ့ဆက်လက်တွေ့ဆုံခဲ့ပါတယ်မစ်ဘာဂျနာလက်ရှိတာဝန်ကိုပြီးခဲ့တဲ့ဧပြီလမှာစတင်လက်ခံခဲ့ပြီးမြန်မာနိုင်ငံကိုအခုပထမအဦးဆုံးကျင်းရောက်ရှိလာတာလည်းဖြစ်ပါတယ်သူဟာနေပြည်တော်မှာ15ရက်နေ့အထိရှိနေမှာဖြစ်ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်အစိုးရဝန်ကြီးဌာနအချုပ်အပြင်လွှတ်တော်တရားရေးကော်မတီကတာဝန်ရှိသူတွေနဲ့ဆုံတွေ့ဆုံဖို့ရာထားတယ်လို့နောက်ပိုင်းမှာတော့ရန်ကုန်နဲ့ရခိုင်ပြည်နယ်ကိုသွားဖို့ရှိနေပါတယ်ဒီခေတ်စဉ်နဲ့ပတ်သက်ပြီးကုလသမဂ္ဂကသတင်းထုတ်ပြန်ရမှာမြန်မာနိုင်ငံဆိုင်ရာအထူးအကြံပေးပုဂ္ဂိုလ်ခရစ်စတင်ဘာဂျနာဟာမြန်မာအစိုးရအနောက်ပိုင်းတွေအပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလူမှုအသင်းပင်းတွေဘာသာရေးခေါင်းဆောင်တွေသံတမန်အတိုင်းဝန်တွေနဲ့တွေ့ဆုံမှဖြစ်ပြီးရခိုင်ပြည်နယ်အရေးငြိမ်းချမ်းရေးဒီမိုကရေစီရေးနဲ့လူ့အခွင့်အရေးကိစ္စရပ်တွေကိုပါဆွေးနွေးဖို့ရှိနေတယ်လို့ဖော်ပြထားပါတယ်။ဒီခေတ်စဉ်အတွင်းလက်ရှိအခြေအနေမှန်ကိုနိုင်ငံတကာအတိုင်းဝန်စီအောင်တင်ပြနိုင်ဖို့မြန်မာအစိုးရဘက်ကမျှော်လင့်တယ်လို့နိုင်ငံသားရေးယုံတာဝန်ရှိသူတူကဗီဒီယိုကိုပြောခဲ့ပါတယ်
။ရွှေချဒုက္ခသည်တွေသူတို့ရဲ့နေရရင်ကိုဂုံတိတ်ခါရှိရှိလုံလုံချုံချုံပြန်နိုင်မယ့်အခြေအနေတွေဖန်တီးပေးဖို့အတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့မြန်မာတို့အကြားမကြသေးခင်ကမှရရှိခဲ့တဲ့သဘောတူညီချက်နားလည်မှုစာချုပ်လွှမ်းနဲ့ပတ်သက်ပြီး UNHCR ကဘင်္ဂလားဒေ့ရှ်အစိုးရကိုအကြံပြင်းရှင်းလင်းပြောကြားခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံက UNHCR အဖွဲ့ရဲ့ဌာနကိုယ်စားလှယ်လည်းဖြစ်တောင်အာရှနိုင်ငံရဲ့ဒေသဆိုင်ရာဒါရိုက်တာလည်းဖြစ်တဲ့ James Lynch ကအင်္ဂါနေ့ကဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး MD Sahara Alam နဲ့သူရဲ့လွှတ်တော်ရုံးကမှတွေ့ဆုံပြီး MOU နားလည်မှုစာချုပ်လွှမ်းတဲ့ပတ်သက်ပြီးအကြံပြင်းရှင်းပြခဲ့တာဖြစ်ပါတယ်ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်တဲ့ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေး UNDP အဖွဲ့တို့နဲ့မြန်မာအစိုးရတို့ကြားနေပြည်တော်မှာမေလ31ရက်နေ့ကသုံးဖွင့်ဆိုင်နားလည်မှုစာချုပ်လွှမ်းလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ဒါကဘင်္ဂလားဒေ့ရှ်နိုင်ငံ Caucasus ဘဇားမှာရောက်နေတဲ့ Rohingya Muslim ဒုက္ခသည်တွေနေရရင်းကိုဂုံတိတ်ခါရှိရှိနဲ့ရေရှည်လုံခြုံစိတ်ချစွာပြန်နိုင်ရေးအတွက်အခြေအနေတွေဖန်တီးပေးနိုင်မှုရည်ရွယ်ပြီးပူးပေါင်းဆောင်ရွက်မဲ့မူပေါင်းကိုသတ်မှတ်နိုင်ခဲ့တာဖြစ်ပါတယ်ဒီလိုသဘောတူညီချက်ရရှိခဲ့တာအတွက် American ပြည်ထောင်စုကကြိုဆိုလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကတော့ UNHCR နဲ့အခုလိုရွှင်ကြရဲနေရရင်ပြန်ဖို့ရေးကိစ္စအတွက်လက်တွဲပြီးဆောင်ရနေတာဖြစ်ပါတယ
်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့မူရစီဝါနှင်းနှင်းရဲ့လောက်ရနဲ့ပတ်သက်ပြီးစိုးရိမ်မကင်းဖြစ်ကြောင်းအမေရိကန်နိုင်ငံရဲ့ဌာနကဇွန်7ရက်နေ့ဆွဲနဲ့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်ဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေကြောင့်မေလအစောပိုင်းကလူပေါင်း149ဦးမကသေဆုံးပြီး2,000ဖမ်းဆီးခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတော်မှမူရစေတံပြန်လှုပ်ရှားမှုသတင်းတွေကြောင့်စိုးရိမ်မကင်းဖြစ်ရကြောင်းအမေရိကန်နိုင်ငံသားရေးပြောခွင့်ရဟာဇာနယူးယော့ကအဲ့ဒီကြေညာချက်မှာဖော်ပြထားတာပါဥပဒေမဲ့သက်ပြတ်မှုတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းတွေကို ပွင်လင်းမြင်သာစွာဖီဖီချာချာစုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်။တရားမဝင်မှုရေးဆေးပြဿနာဟာတစ်ကမ္ဘာလုံးအတွက်အန္တရာယ်ရှိနေပေမဲ့ကင်တွယ်တဲ့နေရာမှာလူခွင့်ကိုလေးစားလိုက်နာဖို့နိုင်ငံတကာစံနဲ့ရောဘင်္ဂလားဒေ့ရှ်ဖွဲ့စည်းပုံဥပဒေနဲ့ပါကိုက်ညီအောင်ဆောင်ရွက်သင့်တယ်။ဘင်္ဂလားဒေ့ရှ်အနေနဲ့လိုက်နာရမယ့်လူခွင့်တွေကိုအပြေးအဝလိုက်နာမှုရှိဖို့မျှော်လင့်တယ်လို့လည်းအဲ့ဒီညချက်မှာရေးသားထားပါတယ်။
ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါက်ခင်မျိုးတက်တူကကြေညာပေးခဲ့ကြတာပါအခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီစင်ကာပူနိုင်ငံမှာကျင်းပတဲ့ American သမ္မတနဲ့မြောက်ကိုရီးယားခေါင်းဆောင်တို့နှစ်ဦးသမိုင်းဝင်ဆွေးနွေးပွဲကအင်္ဂါနေ့မှာပြီးဆုံးခဲ့ပြီးကိုရီးယားကျွန်းဆွယ်နျူကလ িয়ার လက်နက်ကင်းစင်ပပျောက်ရေးသဘောတူခဲ့ကြပါတယ်သမ္မတထရမ့်ကမဟာမိတ်တောင်ကိုရီးယားနဲ့ပူးတွဲစည်းရေးလေ့ကျင့်မှုကိုရုတ်သိမ်းမယ်လို့အချင်းချင်းပြောဆိုခဲ့ပေမဲ့ဒီကိစ္စနဲ့ပတ်သက်လို့သဘောတူညီချက်မှာတရားဝင်ထည့်သွင်းပြောဖော်ပြခဲ့ခြင်းမရှိပါဘူးသမ္မတထရမ့်ဒီလိုဆုံးဖြတ်တာဟာကိုရီးယားကျွန်းဆွယ်မှာဆေးလွတ်ထားတဲ့ American တပ်ဖွဲ့ဝင်တွေနဲ့တောင်ကိုရီးယားအပါအဝင်မဟာမိတ်တွေကိုအံ့အားသင့်စေခဲ့ပြီးဒီအပေါ်မှာစည်းရေးကျွမ်းကျင်သူတွေကအမျိုးမျိုးသုံးသပ်နေကြပါတယ် VOA Pentagon သတင်းထောက် Career Bab သတင်းပေးပို့ထားတာကိုပြောပြပေးမှာပါစင်ကာပူထိပ်သီးဆွေးနွေးပွဲအပြီး VOA အတွက် Greta Van Susteren ကသမ္မတထရမ့်ကိုတွေ့ဆုံမေးမြန်းရမှာသမ္မတထရမ့်ကသူ့အနေနဲ့ဆယ်စုနှစ်များစွာကြာနေပြီဖြစ်တဲ့ American နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုတွေကိုအဆုံးသတ်ချင်ပြီလို့ပြောဆိုခဲ့ပါတယ်
။မဲ့ငွေကြေးအကုန်ကြတိတ်များတဲ့စည်းရေးလေ့ကျင့်မှုလုပ်တော့မှာမဟုတ်ပါဘူး။ဒါဟာတကယ့်ကိုရန်လုံမုန်းတီးရမှုတွေပါ။ဒါတွေမလုပ်တော့ဘူးဆိုတာကိုသူတို့လည်းဝမ်းမြောက်မယ်ထင်ပါတယ်။ဒါပေမဲ့ဒါဟာအနေရောရှိပါတယ်။စိတ်ဆန္ဒကောင်းတဲ့ညှိနှိုင်းမှုတွေလုပ်နေသေးရတော့ကျွန်တော်တို့ဒီလိုမျိုးစည်းရေးပြင်ဆင်မှုတွေလုပ်မှာမဟုတ်ပါဘူး။
American နဲ့တောင်ကိုရီးယားပူးတွဲစည်းရေးလေ့ကျင့်မှုကိုရန်စတဲ့အပြုမူဖြစ်တယ်လို့တရုတ်နဲ့မြောက်ကိုရီးယားကရှုမြင်ခဲ့ကြတာပါ။သမ္မတထရမ့်ကဒီလိုရန်စမှုတွေအဆုံးသတ်မယ်လို့ပြောဆိုတဲ့အပေါ်သူတေသီအချို့အံ့အားသင့်ခဲ့တယ်လို့ America မှာရှိတဲ့ကိုရီးယားစီးပွားရေးသိပ္ပံသူတေသီ Kylie Faria ကတော့အခုလိုပြောပါတယ်
He called it provocative himself, which is not something that any American president, I think, has ever done. It's always been.
Naha yan sa le tbo phit de lo su ku ra nga pyo daw ba de. Be American tamna ma de lo pyo ka bu de lo chin naw ma tin ma bu. Ta ka lo da ha le khan sit tbo de pyi lo da be phit ba de.
Tamra Trump ye song phyet che paw Taung Korea bet ka le yut ye an a tin twa ka de lo di kaisa ne patat lo Tamra Trump ba go su lo chin de le so ra shin shin lin lin ti bo lu de lo a so ya pyo kwin ya ga pyo ba de.လေ့ကျင့်နေမှုရပ်ဆိုင်းဖို့နဲ့ပတ်သက်ပြီးအခုထိတော့နောက်ဆုံးညွှန်ကြားချက်ဘာမှမရသေးပါဘူး။ရုပ်သိမ်းဖို့တရားဝင်ညွှန်ကြားချက်မရသေးသည်၍အခုလေ့ကျင့်နေတာတွေကိုလည်းဆက်လုပ်သွားမှာပါလို့ကိုရီးယားမှာရှိတဲ့ပြောခွင့်ရ American စစ်အရာရှိတဦးကလည်းပြောပါဗျာ။တချို့ကတော့သမ္မတထရမ့်ဒီလိုဆုံးဖြတ်တာဟာလိုက်လျောလူတဲ့သဘောဖြစ်တယ်လို့ထင်မြင်ယူဆကြတယ်လို့တချို့ကလည်းဒါဟာအဓိကလုပ်ငန်းစဉ်ဖြစ်တဲ့ Nuclear လက်နက်ဖြတ်သိမ်းရေးအတွက်ရဲဝတ်နဲ့ပထမခြေလှမ်းဖြစ်တယ်ဆိုပြီးကြိုဆိုကြပါဗျာ။လက်ရှိတောင်ကိုရီးယားမှာ American တပ်ဖွဲ့ဝင် 28,000 ကျော်ထားရှိတာပါ။မြောက်ကိုရီးယားခေါင်းဆောင် Kim Jong-un အနေနဲ့ Nuclear လက်နက်ဖြတ်သိမ်းရေးကိုထင်သာမြင်သာဖြစ်အောင်လှုပ်ဆောင်မပြနိုင်မချင်းသမ္မတ Trump ကတောင်ကိုရီးယားက American တပ်ဖွဲ့ဝင်တွေကိုရှော့ချရုပ်သိမ်းဖို့ကိစ္စကိုဆွေးနွေးပြောဆိုမှာမဟုတ်ဘူးလို့သုံးသပ်ကြောင်းတင်ပြထားပါတယ်ရှင် ။ VOA American အသံရဲ့ကြာသပတေးနေ့မနက်ခင်းသတင်းတွေကိုတင်ဆက်ပေးနေပါတယ်ရှင်။အခုဆက်ပြီးဒီကနေ့စတင်မဲ့ကမ္ဘာဖလားဘောလုံးပွဲအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။2018ခုနှစ်ကမ္ဘာဖလားဘောလုံးပြိုင်ပွဲကိုဒီကနေ့ကြာသပတေးနေ့မှာစတင်တော့မှာဖြစ်ပါတယ်။ဇွန်လ14ရက်နေ့ကနေဇူလိုင်လ15ရက်နေ့အထိလနဲ့ချီကြာမြင့်မှာဖြစ်တဲ့ဒီပွဲကိုရုရှားကအင်ရှင်ဖြစ်လက်ခံကျင်းပပေးမှာဖြစ်ပါတယ်။ငွေကြေးကုန်ကျများလာတဲ့ကမ္ဘာဖလားပွဲအတွက်ရုရှားဘက်ကဘလောက်အဆင်သင့်ဖြစ်နေပါပြီလဲ။ဒီကမ္ဘာဖလားပွဲမှာပါဝင်ရှင်ပြိုင်ကြမယ့်နာမည်ကြီးကစားသမားတွေနဲ့အသင်းတွေရဲ့အလားအလာနဲ့မြန်မာပြည်သက်ရဲ့မျှော်လင့်ချက်တွေကိုပါသိရအောင်အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့မြန်မာလက်ရွေးစင်ဂိုးသမားဟောင်းတူဖြစ်တဲ့ကိုရင်ထွေးကိုဆက်သွယ်မေးမြန်းထားပါတယ်ဒေါခင်မျိုးသက်ကတင်ပြပေးမှာပါရှင်
။2018မှာကမ္ဘာဖလားဘောလုံးပွဲကိုအင်ရှင်ဖြစ်တဲ့လက်ခံကျင်းပပေးဖို့ရွေးခန့်အချိန်မှာကမ္ဘာနိုင်ငံတွေကိုရုရှားကအင်ရှင်ပြည်ပဒတရင်ဖွင့်ကြိုးဆိုမှာဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကဂရုပေးခဲ့တာဖြစ်ပြီးရုရှားအစိုးရထုတ်ပြန်တဲ့ဗီဒီယိုထဲမှာတော့
Приветствую поклонников футбола и лучшие футбольные сборные планеты
ကဘာမမအကောင်းဆုံးဘောလုံးအသင်းတွေနဲ့ဘောလုံးပွဲကြည့်ပရိသတ်အားလုံးကိုကြိုဆိုပါတယ်ရုရှားကိုရောက်နေပြီးသားသူတွေရောနောက်ရောက်လာမဲ့ပရိသတ်တွေကိုရောဒီနှစ်သမိုင်းဝင် FIFA ကမ္ဘာဖလားဘောလုံးပွဲကြီးကနေကြိုဆိုပါတယ်ကမ္ဘာဘောလုံးမိသားစုအားလုံးကိုလည်းနွေးထွေးစွာကြိုဆိုပါတယ် ဘောလုံးပွဲတွေကနေမိမိအနိုင်နဲ့အမှတ်တရတွေရကြဖို့အပြင်ရုရှားနိုင်ငံကနေမိမိရတဲ့အတွေ့အကြုံတွေရကြပါစေလို့ဆုတောင်းပါတယ်လို့ရုရှားဘာသာနဲ့သမ္မတပူတင်ကပြောသွားတာပါကမ္ဘာဖလားပွဲအတွက်ပြင်ဆင်စရိတ်တွေအစီအတွေအပြင်လုံခြုံရေးကအဆက်လိုအပ်တာဖြစ်ပြီးဒီပွဲကိုအင်ရှင်ဖြစ်နဲ့လက်ခံကျင်းပရတာဟာကုန်ကျစရိတ်ကဒေါ်လာ၁၂ဘီလီယံလောက်ရှိနေတာပါဒါလောက်အကုန်ကျခံပြီးကျင်းပရပေမဲ့ရုရှားဘောလုံးအသင်းဟာ FIFA ဘောလုံးလောကမှာအဆင့်80ပဲရှိတာမို့ရုရှားနိုင်ငံသားတွေကတော့အဆိုးဆုံးကိုရင်ဆိုင်ဖို့အတွက်အသင့်ပြင်ထားတယ်လို့အားကစားသမားတွေကပြောပါတယ်ရုရှားဘောလုံးဝါသနာအိုးတွေကလည်းသူတို့နိုင်ငံမှာဒီလိုပွဲမျိုးကိုလက်ခံကျင်းပနိုင်တာမို့တိတ်ကိုဂုဏ်ယူနေကြတာပါဒီကနေ့ကျက်သပရီနေ့စတင်မဲ့2018ကမ္ဘာဖလားဘောလုံးပြိုင်ပွဲမှာအင်ရှင်ရုရှားနဲ့ဆော်ဒီအာရေဗျတို့ကမော်စကိုကွင်းမှာဖွင့်ပွဲကိုကစားကြမှာဖြစ်ပါတယ်တောက်ကြနေမှာတော့အီဂျစ်နဲ့ဥရုဂွေးမော်ရိုကိုနဲ့အီရန်ပေါ်တူဂီနဲ့စပိန်တို့ရှင်ပြိုင်ကြမှာပါဘောလုံးဝါသနာကြီးလာတဲ့မြန်မာပရိသတ်ကလည်းကမ္ဘာဖလားပွဲကိုစောင့်ကြည့်ဖို့အတွက်အသင့်ဖြစ်နေပြီလို့မြန်မာလက်ရွေးစင်ဂိုဒမာဟောင်းကိုရင်ထွေးကပြောပါတယ
်ကျွန်တော်တို့ဗမာနိုင်ငံရဲ့ပရိသတ်ရဲ့အခြေအနေကဘောလုံးလုံးနေရင်ဘယ်နေရာပဲဖြစ်ဖြစ်စိတ်ဝင်စားတယ်ဘောလုံးကန့်နေတယ်ဆိုရင်ရက်ကောပဲဖြစ်ဖြစ်မြို့နယ်ပဲဖြစ်ဖြစ်လမ်းဘေးမှာဖြစ်ဖြစ်ဘယ်နေရာမှာကစားတာအားပေးကြတဲ့စိတ်သက်တည်းရှိနေတော့ခုလိုကမ္ဘာဖလားဘောလုံးဝေးစားတဲ့ခါကျတော့ပို့ပြီးတော့ဆွလွန်သွားကြတယ်ပို့ပြီးတော့အာသတီယိုနဲ့ဘယ်သင်းနိုင်နဲ့ချင်းရစ်ချင်းကြီးတွေပြီးနေကြတဲ့အသေးနဲ့လည်းအများကြီးပေါ့နော်အဲကြောင့်လဲဆိုနှစ်ဖြန်ဆိုစကြမယ်ကမ္ဘာဖလားဝဲမှာဘာလို့နိုင်မယ်မင်းသိနေတက်နိုင်နေဆိုတဲ့အရာတွေကလည်း online တွေမှာရော Facebook တွေမှာရောတရားမင်းတရားရေးနေဆိုနေကြတာဖြစ်ခြင်းအဖြစ်မြန်မာနိုင်ငံမှာရှိတဲ့ဒီကိရိယာပေါ်လုံးကိုတော်တော်စိတ်ဝင်စားကြပါတယ်ခင်ဗ
ျနိုင်ငံပေါင်း48နိုင်ငံကအသင်းပေါင်း32သင်းမှာအကွက်မိမိနဲ့အကစားနိုင်ဆုံးအသင်းကဂျာမနီအသင်းဖြစ်ပြီးမြန်မာအများစုကတော့အင်္ဂလန်အသင်းကိုနိုင်စေချင်တာတွေ့ရတယ်လို့ပြောပါတယ်
ကျွန်တော်စိတ်ဝင်စားတော့ဘောလုံးကင်းကဂျာမနီဘောလုံးကင်း။ဘာကြောင့်လဲဆိုတော့ဂျာမနီကစားခဲ့တဲ့ကစားကွက်မှာသူကကင်းဝါကိုတယောက်ချင်းရောကျွန်တော်တို့စီးလုံးမှုတွေပေါ့နော်။အဲ့လိုမျိုးတွေကစားလာတဲ့ခါကျတော့ဘောလုံးကင်းမှာကျွန်တော်ကူတီလက်ရှိဒီ World Cup မှာနံပါတ်1ပေးတဲ့အသင်းကဂျာမနီဘောလုံးကင်းဖြစ်တယ်ခင်ဗျာ။30နှစ်တင်မှာဘယ်သူရနိုင်လဲလို့မို့ကျွန်တော်ထင်တဲ့ကျွန်တော်အမြင်လေးတွေပေါ့နော်။နောက်တစ်ခုကဂမာပြည်မှာရှိနေတဲ့ဗမာပြည်သူတော်တော်များများရဲ့စိတ်ထဲမှာ crazy ဖြစ်နေတဲ့ဘောလုံးကင်းကတော့အင်္ဂလန်ဘောလုံးကင်းကြိုက်လာတဲ့အချက်ကလူငယ်တွေနဲ့ဖွဲ့စည်းတာဒါပေမဲ့အင်္ဂလန်ဘောလုံးရဲ့အခြေအနေကတက်နိုင်တဲ့အလားတူမှာတစ်ခါမျိုးအုပ်စုနဲ့ပြေသွားတယ်16ပင်းပြီးပြတ်ခဲ့တယ်ဒါပေမဲ့ quarter final ကြီးတက်လာတဲ့အခြေအနေကိုရှိခဲ့ဦးဒုတိယမှန်းတဲ့အသင်းကတော့ကျန်ခဲ့တဲ့ World Cup မှာဂျာမနီကို semi-final မှာ9-2နဲ့ရှုံးခဲ့တဲ့ဘရာဇီးအသင်းအဲ့ဘရာဇီးအသင်းကလည်းခုလက်ရှိမှန်းတဲ့အထက်မှာသူလည်းပါခဲ့ခင်ဗ
ျဘောလုံးသမားတွေထဲမှာအာဂျင်တီးနားကမက်ဆီပေါ်တူဂီကရိုနယ်ဒိုဘရာဇီးကနီမာရိုဟာမြန်မာပြည်သက်တွေရဲ့အသေးဆွဲအားကစားသမားတွေဖြစ်ပါတယ
်ဗမာပြည်မှာမက်ဆီတဲ့တွေ့နေတဲ့ crazy ဘောလုံးသမားကကျွန်တော်တို့လက်ရှိမှာဒီ World Cup ထဲမှာ3ယောက်ရှိမက်ဆီအာဂျင်တီးနားကစားတာနောက်တစ်ယောက်ကနီမာဘရာဇီးကစားတာနောက်တစ်ယောက်ကပေါ်တူဂီကစားတဲ့ကျွန်တော်ရိုနယ်ဒိုအဲ့3ယောက်ကတော့ဗမာပြည်ရဲ့ crazy ထဲမှာပါတယ်ကျွန်တော်အသိလိုက်အသိလိုက်ပေါ့လေဟိုလူတိုင်းလူတိုင်းမှာတော့ crazy ဘောလုံးသမားလေးရှိတယ်ဒါပေမဲ့ဗမာပြည်လူတိုင်းလူတိုင်းမြင်လာဒီလူကြီးလားဒီလူကြီးလားဆိုတော့နံပါတ်1ကတော့မက်ဆီပေါ့နော်မက်ဆီကတော့ခုချိန်ကြီးတက်လာကြည့်တယ်ကစားတဲ့ကစားကွက်ကကုတဲ့ဒီမကြသေးသူ့ရဲ့ပင်ကိုကစားတဲ့ကစားကွက်ကိုသူ့ရဲ့ဟန်ပန်ကိုခုချိန်ကြီးထိန်းထားနိုင်တယ်နံပါတ်1နံပါတ်2ကတော့ကျွန်တော်တို့ဘရာဇီးကနေမှာဒီမှာလူငယ်တက်လူကက်လာတဲ့တတိယနဲ့ကက်လာတဲ့ခါမှာတက်ဟိုသူ့ရဲ့ကြိုးစားမှုလည်းပါလာတော့သူကဒုတိယအနေနဲ့ထိန်းထားတယ်တတိယကတော့ဘောလုံးမင်းသားလို့ပြောနေတယ်ကျွန်တော်တို့နဲ့ဒီကျွန်တော်တို့ပေါ်တူဂီကအဲ့ဒီ၃ယောက်ကတော့ကျွန်တော်ဗမာပရိသတ်တွေရဲ့အသင်းကိုအားဖွဲ့စီနိုင်တယ်ဘောလုံးမားတွေလည်းကျွန်တော်ပြင်တယ်ခင်ဗျာ
ဘောလုံးအသင်းတွေထဲမှာနာမည်အသင့်တင်ပဲရှိတဲ့နှစ်သင်းဖြစ်တဲ့ရုရှားနဲ့ဆော်ဒီအာရေဗျတို့ကစားကြမယ်ကျက်သပရင်းနေဖွင့်ပွဲမှာအင်ရှင်ရုရှားကအားသာနိုင်တယ်လို့ကိုရင်ထွေးကခန့်မှန်းပါတယ်2018ခုနှစ်အတွက်ကမ္ဘာဖလားပွဲကိုရုရှားနိုင်ငံမှာကျင်းပသလို2022ခုနှစ်အတွက်ကမ္ဘာဖလားဘောလုံးပွဲကိုတော့ကာတာနိုင်ငံမှာကျင်းပမှာဖြစ်ပါတယ်။ကမ္ဘာဘောလုံးဖွဲ့ချုပ် FIFA ကကနေဒါ၊မက္ဆီကိုနဲ့အမေရိကန်ပြည်ထောင်စုတို့ကို2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲအတွက်ပူးတွဲပြီးအင်ရှင်ဖြစ်နဲ့ကျင်းပခွင့်ပေးခဲ့ပါတယ်။သုံးနိုင်ငံပူးတွဲကျင်းပခွင့်ပေးလိုက်တာဟာ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်သမိုင်းမှာပထမဆုံးကြိမ်းလည်းဖြစ်ပါတယ်။
မြန်မာပိုင်း
င်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်။ VOA American အတန်ရဲ့ကြာတာပရိမနက်ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုနားဆင်ရမယ့်သတင်းလွှာမှာတော့မလေးရှားနိုင်ငံမှာ2018ခုနှစ်ကစပြီးနိုင်ငံတော်ဝန်အနှိတ်ခမ်း900ကျော်ကိုဝင်ရောက်ဖမ်းဆီးရမှာလိန်လုပ်ငန်းမှာပတ်သက်နေတဲ့မြန်မာအပါအဝင်နိုင်ငံသားတထောင်ကျော်ဖမ်းဆီးခဲ့ကြောင်းမလေးရှားနိုင်ငံမှုကင်းထောက်လှမ်းရေးအကြီးအကဲကသတင်းတောက်တွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။မအေးမာကသတင်းပေးပို့ထားပါတယ
်။2018ခုနှစ်အတွင်းမှာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မှုရည်စေဝါရောင်းဝယ်မှုကြဆင်းရေးစီမံချက်နဲ့တနိုင်ငံလုံးအနှံ့မှာအနှိတ်ခမ်းတွေကိုဝင်ရောက်ရှာဖွေဖမ်းဆီးခဲ့ရမှာတော့လိန်လုပ်ငန်းနဲ့ပတ်သက်သူပေါင်း1,000 ကျော်ကိုဖမ်းဆီးခဲ့တာပါဒီဖမ်းဆီးမှုအတွင်းမှာအရေးအတွက်အတိအကျမဖော်ပြထားပေမဲ့မြန်မာလားအိုကမ္ဘောဒီးယားနဲ့ဘင်္ဂလားဒေ့ရှ်တွေပါဝင်တယ်ဆိုပြီးမလေးရှားအနာပိုင်တွေကိုကိုးကားပြီးမလေးရှားသတင်းတွေမှာဖော်ပြထားပါတယ်အများဆုံးကတော့ထိုင်းလူမျိုးတွေဖြစ်ပါတယ်မလေးရှားနိုင်ငံမှာမြန်မာတန်ရုံးကိုကိုးစားပြုပြီးထိန်းသိမ်းရေးစခန်းတွေကမြန်မာဒုက္ခသည်အချင်းသားတွေကိုအကူအညီပေးနေတဲ့ကိုတီယမောင်မောင်ကတော့အခုလိုပြောပြပါတယ်
အဲ့တော့အနှိတ်ခမ်းပေါင်းပါရကြောဆိုတာကအဲ့လိုအနှိတ်ခမ်းမျိုးတွေလည်းပါသွားမှာပေါ့နော်တခြားအနှိတ်ခမ်းတွေလည်းပါနေပါမှာပေါ့ဒါပေမဲ့ကျွန်တော်တို့ကအနှိတ်ခမ်းပဲအနှိတ်ခမ်းနေဆိုတော့တို့ကသတင်းတီးကြနဲ့ပြောတာမဟုတ်တော့ကျွန်တော်တို့ဟိုပြောရတာခက်တယ်ပေါ့ဒီကောလာလမ်ပူထဲမှာရှိနေတဲ့အနှိတ်ခမ်းတော်တော်များများကရိုးရိုးအနှိတ်ခမ်းကိုကျွန်တော်ပြောတာနော်ဟိုအမျိုးပြောတဲ့အနှိတ်ခမ်းမျိုးတွေမဟုတ်ဘူးအဲ့မှာတော့ဟိုမြန်မာလူမျိုးတွေနှိတ်နေရည်တွေ့တယ်အမြန်မာလူမျိုးဆိုတော့တော့မတိုင်းရင်းသားတွေညားတယ်ပေါ့နော်ကျွန်တော်ကတော့ဘယ်တိုင်းရင်းသားတွေလို့တော့ဟိုခွဲမပြောကြည့်ဘူးပေါ့တိုင်းရင်းသားတွေညားတယ်အဲ့မှာလုံနေတဲ့လူတွေတော်တော်များများသူကခွဲပြီးတော့ဟိုမြန်မာလည်းပါတယ်ဟိုဒါကမ္ဘောဒီးယားလည်းပါတယ်ဒါဘင်္ဂလားဒေ့ရှ်ပါတယ်ဆိုတဲ့ဟာပြီးမဲ့ကျွန်တော်ကဟိုအတိအကျကိုမသိသေးတဲ့ခါကျတော့ပြောရခက်တယ်လေပြောပြီးပြောလာဆိုတော့အဲ့မှာလူကြီးနည်းနည်းနှဲပုံရတယ်ရေပြတ်နှဲတဲ့ခါကျတော့ခြုံငုံပြီးဆိုတော့ရောပြီးတရင်နဲ့တစ်ခုအနေနဲ့တင်ပေးလိုက်တာပေါ့
ဖန်ဆီးမှုတွေနဲ့ပတ်သက်လို့စီလန်ကောကွာလာလမ်ပူကျော်ဟာ PF မျိုးတွေမှာရှိတဲ့အနှိတ်ခမ်းတွေကိုအတိအကထားပြီးဝင်ရောက်ဖမ်းဆီးခဲ့တာလို့လည်းမလေးရှားအနာပိုင်တွေကဆိုပါတယ်။အခုဖမ်းဆီးမိသူတွေဟာထိုင်းနိုင်ငံသူအများအပြားဖြစ်ပြီးဗီဇာသက်တမ်းကုန်ပြီးနေထိုင်နေကြတာလူကုန်ကူးခံရတာတွေအများအပြားတွေ့ရှိရတယ်လို့လည်းမှုကင်းထောက်လှမ်းရေးအကြီးအကဲဖြစ်တဲ့ One Armed Najee Mudin ကထုတ်ပေါ်ပြောဆိုခဲ့ကြောင်းမလေးရှားနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်။အနှိတ်ခမ်းပေါင်း900ကျော်တဲ့ကအခုဖမ်းဆီးခဲ့တဲ့1,000 ကျော်ထဲမှာထိုင်းနိုင်ငံက434ဦး၊ဗီယက်နမ်နိုင်ငံက285ဦးနဲ့အင်ဒိုနီးရှားနိုင်ငံက153ဦး၊တရုတ်နိုင်ငံက142ဦးတို့ပါဝင်ပြီးတခြားအာရှနိုင်ငံတွေဖြစ်တဲ့ကမ္ဘောဒီးယား၊မြန်မာနဲ့လာအို၊ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေပါဝင်တယ်လို့ဆိုပါတယ်။အခုလိုမျိုးစစ်စီရေးလုပ်ရတာဟာလူကုန်ကူးမှုတိုက်ဖျက်ရေးနဲ့မှုရည်စေဝါရောင်းဝယ်မှုတွေကိုကြဆင်းရေးအတွက်ဖြစ်တယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုကြောင်းမလေးရှားနိုင်ငံကသတင်းတွေမှာဖော်ပြပါရှိပါတယ်ရှင်။
ဗီဒီယိုသတင်းတော်မအေးမှာတင်ပြပေးသွားတာပါရှင်အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းပုဂ္ဂိုလ်တင်ပြပေးပါမယ်မြန်မာအစိုးရဖွဲ့စည်းမဲ့ရခိုင်စုံစမ်းရေးကော်မရှင်ဟာပြစ်မှုကျူးလွန်သူတွေကိုတရားစီရင်နိုင်ရေးတည်ချအောင်ဆောင်ရွက်ဖို့ဗြိတိန်အစိုးရကပြောကြားလိုက်ပါတယ်ဒါအပြင်ကချင်ပြည်နယ်မှာစစ်ဘေးဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေပေးခြင်းပြုဖို့လည်းတိုက်တွန်းလိုက်ပါတယ်ဗြိတိန်လွှတ်တော်မှာဇွန်လ12ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာဒုက္ခသည်အကြက်အတဲသာမကလက်ရှိကချင်ပြည်နယ်မှာလည်းစစ်ဘေးဒုက္ခသည်တွေတိမ့်နဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်လို့ဗြိတိန်အစိုးရရဲ့ဆောင်ရွက်ချက်တွေကိုလွှတ်တော်အမတ်တွေကိုအပြန်အလှန်မေးခွန်းထုတ်ဆွေးနွေးခဲ့ကြပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံဆက်ပြီးတင်ပြပေးပါမယ်ရှင်
။မြမရေးနဲ့ပတ်သက်လို့လက်ရှိဗြိတိန်အစိုးရအနေနဲ့ဘာတွေဆောင်ရွက်နေသလဲဆိုတာကိုဗြိတိန်နိုင်ငံသားရေးရုံးရဲ့ဝင်ကြီးတာရစ် Mahmoud Ahmed Ghani Akulu Sati Pijagevare.
The government has expressed its deep concern at the surge of
fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government has expressed its deep concern at the surge of fighting. The government အစိုးရကိုယ်တိုင်ဖွဲ့စည်းမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့ပွင့်လင်းမြင်သာမှုရှိရှိမဖြစ်မနေဆောင်ရွက်ရမှာဖြစ်တယ်လို့ပြောပါရတယ်။တကယ်လို့ကိုယ်တိုင်မလုပ်နိုင်မှုဆိုရင်တော့တရားစီရင်ရေးအတွက်နိုင်ငံတကာအတိုင်းအဝိုင်းရဲ့အကူအညီကိုမြန်မာအစိုးရအနေနဲ့စဉ်းစားရပါလိမ့်မယ်လို့ပြည်ထောင်နိုင်ငံသားကြီးရုံးရဲ့ဝန်ကြီးကပြောသွားပါရတယ်။
How are we responding to the prosecutor of the International Criminal Court's request that these unconscionable
ICC ခေါ်နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့စစ်ရာဇဝတ်ကျူးလွန်မှုဒါမှမဟုတ်လူသားမျိုးနွယ်အပေါ်ရာဇဝတ်ကျူးလွန်မှုဆိုတဲ့ဆွဆွဲချက်တင်ဖို့ရှိတဲ့ကိစ္စကိုပြည်ထောင်နိုင်ငံအနေနဲ့ဘယ်လိုတုံ့ပြန်မလဲလို့မေးသွားပါတယ်။ ဒါပြင်တာဝန်ရှိသူတွေကိုအရေးယူအပြစ်ပေးနိုင်ဖို့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်အပါအဝင်မြန်မာစစ်တပ်ခေါင်းဆောင်တွေကိုပြစ်မှတ်ထားပိတ်ဆို့တန်ခတ်ဖို့အချိန်ရောက်နေတယ်လို့လည်းလွှတ်တော်အမတ်အယ်လ်တန်ကပြောပါတယ်။ဒီပေါ်မှာဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးကအခုလိုတုံ့ပြန်ဖြေကြားခဲ့ပါတယ်။
On the noble lord's final point, of course, we look to sanctions as a tool and we have exercised that tool against several
ဒီဖရန့်မెంబర్స్တို့အမတ်နောက်ဆုံးပြောသွားတဲ့အချက်ဖြစ်တဲ့ဒန်ခတ်အရေးယူဖို့ကိစ္စဒီတိန်အစိုးရအနေနဲ့နီလန်ရှာဖွေခဲ့ပြီးဖြစ်ကြောင်းမြန်မာစစ်တပ်ထဲမှာရှိနေတဲ့ရာထူးအစင်းလိုက်တာဝန်ရှိသူအများပြားကိုအရေးယူထားပြီးဖြစ်တယ်လို့တုံ့ပြန်ပြောဆိုခဲ့ပါတယ်။ဆက်လက်ပြီးတော့လည်းဒီတိန်အစိုးရအနေနဲ့လှုပ်ဆောင်သွားမယ်လို့ဆိုပါတယ်။
Bangladesh ပဲရောက်နေတဲ့ရိုဟင်ဂျာတပ်တန်းလောက်ဟာအချင်းကြလာတဲ့အမျှခြေနေတွေဆိုးရွားလာတယ်လို့
ခရီးယန် ဘာသာအများစုကိုးကွယ်တဲ့ကချင်ပြည်နယ်မှာလည်းလူတွေအများပြားဒုက္ခရောက်နေကြောင်းနဲ့ကချင်စစ်ဘေးဒုက္ခသည်တွေဟာဘေးလွတ်ရာကိုလှည့်လည်တင်းချောင်နေကြရတယ်လို့ဒီတိန်နိုင်ငံသားကြီးရုံးရဲ့ဝန်ကြီးကပြောပါတယ်။ဒါပြင်သူတို့အခြေအနေတွေတိတိကျကျထုတ်ဖော်ပြောဆိုမခံရတာဟာအဲ့ဒီဒေသဘက်ကိုတွားရောက်ကြည့်ရှုခွင့်မရလို့ဖြစ်တယ်လို့လည်းပြောပါတယ်။
I can assure him as the government is fully supportive of the ICC.
ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ကိုပြည်ထောင်စုရအနေနဲ့အပြည့်အဝထောက်ခံထားတယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာပြောနိုင်တယ်လို့သူကပြောသွားပါတယ်။ အပြစ်ကျူးလွန်သူတွေကိုတရားစီရင်နိုင်ရေးအတွက်ICCခုံရုံးတင်ဖို့စူးစမ်းဆောင်ရွက်နေတဲ့အစီအစဉ်အားလုံးကိုလည်းဗြိတိန်အစိုးရကထောက်ခံတယ်လို့ဗြိတိန်နိုင်ငံသားရေးရုံးရဲ့ဝန်ကြီးဒါရက်မာမုဒ်အာမက်ကလွှတ်တော်မှာပြောကြားသွားပါတယ်ရှင်။
VOA American အသံရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်ပြီးအသံလွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ 6:00 နာရီကနေ 9:00 နာရီထိလိုင်းတိုမီတာ20လေးကီလိုဟတ်စ်11233ညလိုင်းတိုမီတာ40ကီလိုဟတ်စ်ခွန်လေးလေးတုံညနဲ့လိုင်းတိုမီတာ95ကီလိုဟတ်စ်9805တို့အပြင် VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့ 8:00 နာရီကနေ 9:00 နာရီထိပြန်ပြီးထုတ်လွှင့်ပေးမှာဖြစ်ပါတယ်။ ဒုတိယပိုင်းနိုင်ရွက်မှာတော့ဥကျော်စံသားရဲ့မြန်မာနိုင်ငံအရေးသုံးသက်ချက်ကမ္ဘာမီဒီယာတွေအပေါ်မှာမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်နဲ့တခြားအစီအစဉ်တွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6:00ကနေ9:00အထိလိုင်းဒို 19 မီတာ32နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။
ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာရှင်။အခုမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။အခုဒုတိယပိုင်းနိုင်ရွက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်မြန်မာအရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစတဲ့အစီအစဉ်တွေနဲ့အတူ
ကျွန်တော်ယုံကြည်တဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒဖော်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတာကျိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါ
မိချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဆိုဘာကိုယုံကြည်တယ်လဲဆိုတာကိုသူယုံကြည်ရာကဏ္ဍမှာနားဆင်ရပါမယ်အခုအရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုမူလအပေါ်မပြည့်ဥကျော်စန္တာနဲ့ဒေါ်လှလှတန်းတို့ကတင်ပြပေးထားပါတယ်
စုပူတောင်းချမှုများနဲ့ရုန်းကန်နေရသောမြန်မာနိုင်ငံဆွဲခေါင်းစဉ်နဲ့ဂျီပါရာဆာရာသီရေးသားတဲ့ဆောင်းပါးကို thehindubusinessline.com မှာဖတ်ရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေပြဿနာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုကုလသမဂ္ဂလူညွင်ကောင်စီကအရေးယူခြင်းပင်မဲ့တရုတ်ရဲ့ဗီဒီယိုအာဏာနဲ့ရင်ဆိုင်ရပြီးရုရှားကလည်းမြန်မာဘက်ကထပ်ခံဖွယ်ရှိပါတယ်။အိန္ဒိယကတော့ဒီကိစ္စနဲ့ပတ်သက်ပြီးငြင်းငြမ်းစွာဖြေရှင်းဖို့လိုလာပါတယ်တဲ့။ရိုဟင်ဂျာပြဿနာတဲ့ပိုပြင်းထန်တဲ့ပြဿနာတက်ကတော့လက်နက်ကိုင်26ဖွဲ့ရဲ့စင်ခေါမှုပဲဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာဆက်ကမဖွဲ့ဟာအပြစ်ခရစရေးသဘောတူထားပြီးကျန်တဲ့အဖွဲ့တွေကတိုက်နေစေပါ။ဒေါန်ဆန်းစုကြည်ဟာဒီပြဿနာကိုဖြစ်စင်းဖို့ကြိုးစားပေမဲ့ရွေးကောက်ခံအစိုးရနဲ့အာဏာရှိရဲ့စစ်တပ်အကြသဘောထားကွဲလွဲမှုရှိတယ်ဆိုတာကတော့ထင်ရှားနေပါတယ်တဲ့။ဒီလိုအဟန္တာတွေဖြစ်နေမှုမှာထပ်ပိုးလာတဲ့ကိစ္စတက်ကတော့မြန်မာအိန္ဒိယနယ်စပ်အပါအဝင်ဒေသတချို့မှာဝင်ဆွက်လာတဲ့တရုတ်ရဲ့ပြဿနာပဲဖြစ်တယ်လို့ဆိုပါတယ်။တရုတ်အထုကူစလေဟာ KA TNLA ကုကန် UWSA ဝတ်တပ်ဖွဲ့တို့နဲ့ညီညာရေးဖြစ်စဉ်မှာစစ်ဆင်သူဖြစ်ပါရှိလာပါတယ်။ဒီဖွဲ့အားလုံးဟာတရုတ်ပြည်ယူနန်ထဲမှာအကာအကွယ်ယူနေကြတယ်လို့လည်းသူကရေးထားပါတယ်။တရုတ်နဲ့ဒီအဖွဲ့တွေဆက်ဆက်မှုဟာအိန္ဒိယဘက်ကခွဲထွက်ရေးအဖွဲ့တွေနဲ့လည်းပတ်သက်လာပြီးအိန္ဒိယအစိမြောက်ပြည်နယ်တွေကအဖွဲ့တွေရဲ့ UNLFW လို့ခေါ်တဲ့ United National Liberation Front of West and Southeast Asia ကိုဖွဲ့စည်းလာကြတယ်လို့ဆိုထားပါတယ်။ဒီဖွဲ့ရာ KIA နဲ့ချိတ်ဆက်ပြီးယူနန်နဲ့အထိရောက်ကြတယ်လို့လည်းသူကရေးပါတယ်။ဒီဖွဲ့ကိုဆက်လက်ဆန့်ကျင်ဖို့မြန်မာကိုအိန္ဒိယကဆက်လက်တိုက်တွန်းသင့်တယ်လို့လည်းပြောပါတယ်။မြန်မာဟာတရုတ်ရဲ့မြစ်ဆုံစီမံကိန်းကိုကန့်ကွက်ထားချိန်မှာတရုတ်က3လင်္ကာကိုလုသလိုပဲပင်လယ်ထွက်ပေါက်စီမံကိန်းအတွက်မြန်မာကိုဆက်လက်ဖိအားပေးနေပါလိမ့်မယ်။အိန္ဒိယကလည်းမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလုပ်နေပေမဲ့အိန္ဒိယမှာကစီမံကိန်းကိုအတည်ပြုတာစိတ်နှေးကွေးတယ်လို့လည်းသူကဝေဖန်ထားပါတယ်။တရုတ်ဟာမြန်မာနိုင်ငံအပေါ်စီးပွားရေးစီးရေးအကူအညီတွေပေးလို့အဆင်ပြေနိုင်ပေမဲ့ကုသရန်ဝင်ရေးမှာကောင်းမွန်ဖြတ်တာမြန်မာပြည်တွင်းရေးမှာဝင်ရောက်ဆွဲဖက်တာတွေကြောင့်1969တုန်းကလိုမျိုးဆန့်ကျင်မှုတွေတန်းတောင်ကျုံလာနိုင်တယ်ဆိုပြီးညှိကုံးချုပ်ထားပါတယ်ခင်ဗျာ။ဆောင်းပါရှင်ဟာပါကစ္စတန်နိုင်ငံဆိုင်ရာအိန္ဒိယသံမကြီးဟောင်းတူဖြစ်ပါတယ်
။ဆက်လက်ပြီးဇွန်လ17ရက်နေ့ထုတ် TTR Weekly ခီးသွွားစာဆောင်မှာဗီဇာပြည်ဝင်권တွေရှော့ချပေးဖို့မြန်မာကစဉ်းစားနေတယ်ဆိုတဲ့ခေါင်းကြီးနဲ့ရေးသားထားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်မြန်မာနိုင်ငံကဂျပန်နဲ့ကိုရီးယားနိုင်ငံသားတွေအတွက်ဗီဇာကင်းလွတ်ခွင့်ပေးဖို့အပြင်တတ်မှတ်ထားတဲ့လေဆိပ်တွေမှာတရုတ်နိုင်ငံသားတွေကိုလည်းဆက်ရောက်ဗီဇာပေးဖို့မကြမီကြေညာလိုက်မယ်လို့မြန်မာကဘာလက်ခီးသွွားဌာနအကြီးအကဲတူကိုကိုးကားပြီး TDR အပတ်စဉ်စာဆောင်မှာရေးသားထားပါတယ်ဂျပန်နဲ့ကိုရီးယားနိုင်ငံကခီးသွွားတွေကိုဗီဇာကင်းလွတ်ခွင့်ကမ္ဘာလျှောက်ခီးသွွားရာသီစတဲ့အောက်တိုဘာလမှာစတင်ကြေညာဖို့ရှိတယ်လို့လည်းဆိုပါတယ်စင်ကာပူလိုနိုင်ငံမျိုးကိုဗီဇာကင်းလွတ်ခွင့်ပေးခဲ့တဲ့အတွက်ကြောင့်လေကမ္ဘာလျှောက်ခီးသွွားတွေမြန်မာနိုင်ငံလာရောက်တာတိုးလာတယ်လို့ဂျပန်နဲ့တောင်ကိုရီးယားကခီးတယ်တွေလေရာဂိုင်းနှုန်း30အထိတိုးလိမ့်မယ်လို့မျှော်လင့်ပြီးအဆုံးမှာ50ရာဂိုင်းနှုန်းအထိတိုးဖို့မျှော်လင့်ကြောင်းလည်းရေးသားထားပါတယ်2019မှာရန်ကုန်လေဆိပ်မှာကမ္ဘာလျှောက်ခီးသွွားပေါင်းတန်းတသိန်းလောက်ဝင်ခဲ့ကြရမှာ 96,000 ကျော်ကဂျပန် 63,000 ကတောင်ကိုရီးယားနဲ့တရုတ်ကတသိန်းလို့ရှိတယ်လို့လည်းရေးသားထားပါတယ်။ဒါအပြင်မွန်းနဲ့ကင်းပြင်းနဲ့မိတ်ကျွန်းစုအပါဝင်တင်းသားကြီးတိုင်းတို့မှလည်းတဲခိုခန်းတွေပိုဖွင့်ဖို့ရှိပြီးမြန်မာနိုင်ငံဟာလူမျိုးပေါင်းစုံယဉ်ကျေးမှုပေါင်းစုံရှိရာနိုင်ငံဖြစ်တဲ့အတိုင်းကမ္ဘာထွန်းကအသက်အရွယ်မျိုးမျိုးအလိုက် လူတွေအတွက်အတွေ့အကြုံတွေကိုရစီမှလည်းဖြစ်တယ်ဆိုပြီးတော့ဆောင်းပါးမှရေးသားထားပါတယ်ရှင်
။ဥကျော်စန်တာနဲ့ဒေါ်လှလှတန်ပြောပြပေးခဲ့တာပါရှင်။အခုတော့အင်္ဂလိပ်စာသင်ငန်းစာကိုလေ့လာကြပါမယ်။မနေ့ကနိုင်နားဆင်နေကြ American Indian 3အင်္ဂလိပ်သင်ငန်းစာတွေကိုဒေါ်လှလှတန်ကစီစဉ်တင်ဆက်ပေးမှာပ
ါ။ဒီကိရမ်နဲ့ကျင်းပြမယ် Idiom အသုံးကတော့
Go up in smoke.
ဖြစ်ပါလေ။စာလုံးပေါင်းက GO go UB up go up ကအပေါ်ကိုတက်သွားတာ I N N S M O K E smoke ကဒီနေရာမှာမိ गो အသွင်းဆိုတော့ Sprite ထုံးရဲ့လုံောက်ဒီပေကတော့မိ गो အသွင်းနဲ့အပေါ်ကိုတက်သွားတာပေါ့။ပစ္စည်းတစ်ခုခုမိလောင်လို့မိ गो အသွင်းနဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရခဲ့မဲ့သဘောဖြစ်ပါလေ။ဒါကြောင့်မလို့ idiom အသေးပေကတော့အချီနီအလဟာတကျန်ရစ်တံမျိုးကိုဆိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Our medical research project was cancelled halfway so 5 years of hard work went up in smoke
ကျွန်တော်ရဲ့စိတ်သိပံသူတေသနပြုစုမှုကလမ်းဝဲမှာဒီမဲ့ဖျက်သိမ်းခံရတယ်လीဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးအလဟတာဖြစ်ခဲ့ရတယ်လို့အတိပ္ပယ်ရပါတယ်။ဥမာကိုနောက်တစ်ခေါက်နှားစီကြည့်ရအောင်
။ Our medical research project was cancelled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့သမျှစုဆောင်းခဲ့သမျှအလဟတာဖြစ်ရတဲ့အားလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ။
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တဲ့ American Indian 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါ။အခုတော့အပတ်စဉ်တင်ဆက်နေကြမြမရေးသုံးသက်ချက်ကိုနားဆင်ရပါမယ်။ပြည်ပထွက်လှုပ်ရှားခဲ့ရပြီးနှစ်ပေါင်း30နီးပါးအကြာမြမနိုင်ငံမှာမမျှော်လင့်မိခဲ့တာတွေဖြစ်လာသလိုမျောလင့်ခဲ့ပြီးမဖြစ်လာသေးတာတွေတွေ့နေရတယ်လို့ NCGUB ခေါ်ရခိုင်ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရဝန်ကြီးဟောင်းတူကပြောကြားလိုက်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေဘယ်အထိရွေ့ခဲ့ပြီလဲဆိုတာ NCGUB ကိုမတရားအသင်းနဲ့အကြမ်းဖက်အဖွဲ့စည်းင်းကရုတ်သိမ်းကြောင်းကြီးညာချိန်နဲ့တိုက်တိုက်ဆင်ဆိုင်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိနေတဲ့ဒေါက်တာတင့်ဆွေနဲ့ဦးကျော်စန်သာတို့ဆွေးနွေးသုံးသပ်ထားပါတယ်
ဒေါက်တာတင်းဆွေခင်ဗျာဦးဆရာမြန်မာပြည်ကိုပြန်လာနှစ်ပေါင်းဘယ်လောက်အကြာပါလဲဆရာ
ကျွန်တော်28နှစ်ခွဲကျော်28နှစ်နီးနီးပါခင်ဗျာ
ဟုတ်ကဲ့မြန်မာနိုင်ငံကိုပြန်ရောက်သွားတော့ဆရာတွေ့ရတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်မေ့ချင်ပါတယ်ဆရာနိုင်ငံရေးအခြေအနေဟာဒီမိုကရေစီပြုပြင်ပြောင်းလဲရေးတွေလုပ်တဲ့ဘာညာဆိုတာသတင်းလောကမှာအပြင်ကနေပြီးတော့ဆရာတို့လည်းပဲဒါစီပီးသား well informed ဖြစ်ပါလိမ့်မယ်ဆရာလက်တွေ့မှာတကယ်တွေ့လာရတာဟာမြန်မာနိုင်ငံရဲ့နိုင်ငံရေးဟာဒီမိုကရေစီဘက်ကိုဘယ်လောက်ထိရွေးခဲ့ပြီလို့ဆရာအကြံဉာဏ်သုံးသပ်လို့ရလဲခင်ဗျာ
ဟုတ်ကဲ့ခင်ဗျာအာကျွန်တော်မလာခင်တုန်းကထင်ထားတာဒီတဲ့မှာကျွန်တော်ပို့ပြီးတော့တွတ်ခဲ့တာတွေရောလို့ပြီးတော့တွတ်ခဲ့တာတွေရောရှိတယ်ခင်ဗျာတကယ်လက်တွေ့ရောက်လာတဲ့အခါမှာအခုတလာကိုရဲ့အတွက်မှာတွေ့ရတာကတော့ကျွန်ပြီးပြောရင်တော့အတက်ဆရာတွေလို့ကျွန်တော်မြင်ပါတယ်ခင်ဗျာဒီမိုကရေစီကောင်းခြင်းအောက်ကမေးရမယ်ဆိုရင်တော့ဒီပွန်လဲလက်လက်မှုနဲ့အကြောက်တရားကတော့အရင်ကတိတိတာကကျွန်တော်ကြားထားတာတွေတိတိတာကကျွန်တော်မထွက်ခင်အချိန်လေးဆိုရင်လောကပြောင်းမြန်လွတ်လပ်ပွန်လဲလာကြတယ်တတိတွေရှိလာကြတယ်မပြောရဲမဆိုရဲမသွားရဲမလာရဲမတွေ့ရဲတဲ့ဟာတွေကပြောင်းမြန်ဖြစ်ပြီးတော့ဒါအတွေ့အော်တွေအများကြီးတွေ့ရပါတယ်ဒါဒီမိုကရေစီအခွင့်အရေးပါနောက်တစ်ခါဒီဒီမိုကရေစီကိုပဲအတုံးချမှုတွေလက်တွေ့ကြလာတယ်ပေါ့နော်လက်တွေ့ကြတာနဲ့အများဒီမိုကရေစီသဘောအရာဒီဒီမိုကရေစီကိုခွန်ကောင်းယူပြီးတော့ဟလာဒီကိုပါတီကိုအကျိုးစီးပွားအရာကြီးလုပ်နေတဲ့ဟာတွေလည်းရှိတယ်လို့ကျွန်တော်မြင်ပါတယ်ဒါကတော့ရှိလို့ရှိစီစဉ်သဘောဝါပါပဲ
ဟုတ်ကဲ့
တယ်ပဲအင်္ဂါရီပြုပြင်ပြောင်းလဲမှုအနေနဲ့ပတ်သက်ရင်တော့ကျွန်တော်တို့လှုပ်ရှားတွေပြင်ပြရတွေအများကြီးရှိတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဆရာကနာပြောတာကဆရာ လူပြီးတော့တွက်ခဲ့တယ်လို့ပြောမှာပေါ့ဆရာဒီလိုတော့ဖြစ်လာတယ်လို့မထင်ခဲ့ဘူးပေါ့လေဆရာတွက်တာကမှလူခဲ့သေးတယ်ဆိုပေါ့ပေါ့
ဆရာမှားတယ်ခင်ဗျ
เสียปูบิ๊ดตั้วขึ้นมีบีဖြစ်မလာတဲ့ဟာလည်းနဲ့ပြောအောင်ခင်ဗျာ
ပူပြီးတော့တော့ဒီလိုဗျာကျွန်တော်တို့ကောင်းသူလေသမားနဲ့စိုက်ပျိုးရေးကဏ္ဍမှာကတော့စိတ်မကောင်းစရာပေါ့လေသူတို့ဟိုအဆင်မပြေကြဘူးလို့ကျွန်တော်တွေးလာတယ်ခင်ဗျာဒါကမိုးလေဝသတစ်ခုတည်းကြောင့်မဟုတ်ပဲねတခြားနိုင်ငံရေးနဲ့တခြားဟိုနိုင်ငံတကာကိုကုံတွယ်မှုတွေအပါဝင်ပေါ့နော်အဲ့ဒါလေးလည်းရှိတယ်နောက်တစ်ခါဒီသမယိုးကြဆိုင်ပြည်ရဲ့နေပြီးတော့ဈေးကွက်ကိုဥတီတဲ့တိတိကျကျပြောရင်တရုတ်နိုင်ငံကပေါ့နော်တရုတ်နိုင်ငံကဝယ်ကျင်တဲ့ပြည်နယ်နေအပင်တွေကိုပဲစိုက်ပြီးတော့ပြောင်းကြရတော့ကအဲ့ဒါတွေလည်းတွက်ချီကြိုက်တာလည်းရှိတယ်မကြိုက်တာလည်းရှိတယ်နောက်တစ်ခုကဒီအရာရေးရှိမှာကျွန်တော်တို့မြန်မာနိုင်ငံရဲ့မြေစီဩဇာနဲ့ဒီတောင်ပြည်လက်သမားကဏ္ဍကိုမရေရတဲ့ဟာတွတ်တော်ကျွန်တော်တော်တော်စိုးရိမ်နေလို့မြန်မာလည်းခင်ဗျာ
ဟုတ်ကဲ့ဆရာဒီကိစ္စမှာစိုက်ပျိုးရေးကဏ္ဍထင်တိုင်းပေါက်ဖြစ်နေရဟာနိုင်ငံရေးကြောင့်လားစီမံခန့်ခွဲမှုကြောင့်လားလက်သမားတွေရဲ့အခွင့်အရေးလက်သမားတွေရဲ့ good incentive ပေါ့လုပ်ချင်းကင်ချင်းအောင်အထွတ်တူအောင်တကယ်တွန်းမပေးနိုင်တဲ့ပုံစံမျိုးဟာနိုင်ငံရေးကိုအခြေခံဖြစ်နေရလားသူတို့မျိုးစီမံခန့်ခွဲရေးဆက်ဆက်လို့ပြောနိုင်ကြလားဆရာဘယ်လိုသဘောပါလဲအဲ့
ဒါကတော့တော်တော်လေးကျေပြန့်နေခင်ဗျာဒီတစ်တိုင်ပြီးခဲ့တဲ့အစိုးရတွေလက်ထက်မှာဒီလုံးကိုတင်ထားတဲ့မြေကြီးကိစ္စအဲ့ဒီတင်ကြပြီးတော့ပြောထားတဲ့သိရရင်ကြောင်းရင်တိုင်းလည်းမလုပ်ကြတာရှိတော့ဒီကတွေတော်တော်များများပျက်စီးကြတယ်နော်အဲ့ဒီဟာကဒါမြေသိမ်းမှုဆိုတဲ့အဲ့ဒီစီမံခန့်ခွဲမှုအမှားပေါ့အရင်တော့အမှားအခုတော့ကတရင်နောက်တော့မဆိုးတော့ဘူးဒါပေမဲ့အစိုးရကိုနှက်ကလည်းပဲဒါကိုရေးရှိအမြင်နဲ့ပေါ့နော်ဒီမှာနေချတဲ့အဆင်မရောက်နိုင်သေးဘူးကျွန်တော်ထင်တယ်စတော့မစားသေးဘူးလားမသိဘူးအဲ့တော့ကြုံပြောရင်တော့ဒီအရင်တော့မှားခဲ့တဲ့အမှားတွေရောအခုလက်ရှိလည်းပဲဒါကိုကြကြနနပြင်နိုင်စွာမရှိသေးတာရောပြင်ချိန်လည်းမရှိသေးလားတော့မပြောရဘူးပေါ့နော်အဲ့ဒါတော့ဟိုစိတ်မကောင်းစရာလို့ကျွန်တော်မြင်နေခဲ့
ဟုတ်ကဲ့ကျွန်တော်နိုင်ငံရေးနဲ့ပတ်သက်ပြီးအကြီးအကဲဆက်မေးချင်ပါသေးတယ်အခုငင်းညာရေးဖြစ်စဉ်ပေါ့ဆရာတိုင်းရင်းသားအင်အားစုတွေနဲ့ပြန်လည်စစ်မြေရေးငင်းညာရေးရမယ်အလားအလာလည်းပဲဒါ on again off again ပဲဒါတက်လိုက်ကြလိုက်ချင်းနေရချင်းလို့ဆိုရပါလိမ့်မယ်ဆရာဘယ်လိုသုံးသပ်လို့ပါလဲအခုချင်းနေကို
အဲအဲ့ဒါလည်းအာမနာရံပြောရရင်ညဉ့်ညဉ့်ရေးဖြစ်စင်မှာဒီကိရိယာလိုပမာနိုင်ငံမှာဖြစ်နေတာကလက်မဲ့ရှိတဲ့အဖွဲ့အစည်းတွေအင်အားစုတွေပြောဆိုလုပ်ကိုင်နေကြတာဖြစ်ပြီးတော့အစိုးရလုပ်တဲ့ပုံကကကြားနေပြီးတော့ဟိုအောင်သွေးလိုလိုလုပ်ရတဲ့အဆင့်မှဖြစ်တယ်ခင်ဗျလက်နဲ့ဘာကြောင့်ခံရရဆိုတဲ့အကြောင်းတရားကိုပဲဖြတ်နိုင်ဖို့ ਨੇ အော်လက်နက်ကင်အဖွဲ့အစည်းတိုင်းမှာစစ်တပ်ရောကျွန်တော်တို့လက်နက်ကင်တိုင်းရင်းသားတွေရောကနိုင်ငံရေးအမြင်ရှိရှိနိုင်ငံရေးအမြင်ဆိုတာစိုင်းပြည်အကျိုးစီးပွားကိုဦးတည်တဲ့နိုင်ငံရေးအမြင်ရှိရှိမှသာလေပမာနိုင်ငံရဲ့ညီညာရေးကလမ်းစအမှန်ပေါ်ရောက်နိုင်တယ်လို့ကျွန်တော်မြင်တယ်တရှိကတော့ကျွန်တော်တော့တော်တော်ကိုဟိုစိတ်မကောင်းစရာပေါ့နော်အားမရဘူးလို့ကျွန်တော်မြင်ပါတယ်
နိုင်ငံရေးပြီးတော့ကျွန်တော်လူမှုရေးစောစောကလက်သမားတွေကြောင့်တော့စီးပွားရေးနဲ့ပတ်သက်ပြီးဆရာပြောပြပါရည်လူမှုရေးကဏ္ဍထဲမှာအရေးအကြီးဆုံးဖြစ်တဲ့ကျန်းမာရေးကဏ္ဍဆရာကိုယ်တိုင်ကြောင့်ဖြစ်လေတော့မြန်မာနိုင်ငံရဲ့ကျန်းမာရေးစောင့်ရှောက်မှုဟာအရင်တည်းပိုပြီးတော့တိုးတက်ကောင်းမွန်လာပြီလို့ဆရာတွေးမိပါသလ
ားအော်အဲ့ဒါလည်းပဲကျွန်တော်ကတော့လက်တွေ့ပေါ့ကျွန်တော်ပတ်ဝန်းကျင်ခုချီးသွားတဲ့အတွင်းမှာလည်းကျန်းမာရေးဌာနအလူတွေကျမကြီးဆေးုံနေရောဆေးကန်းနေရောတော်တော်များများနေတိုင်းလို့လို့ပေါ့ကျွန်တော်ထိတွေ့နေရတော့ဟာလူသားတွေရောပေါ့နော်အာပိုက်ဆံဆိုတဲ့ငွေကြီးမရှိရင်ကျမကြီးကသာတော့ရှောက်ဖို့တော်တော်ဖြစ်နေတဲ့အချိန်ဖြစ်တယ်နောက်တစ်ခါကုန်ကြစိတ်ကြီးတာရောနောက်တစ်ခုကဒီပိုက်ဆံကိုမုန်တီတဲ့ဟိုကျမကြီးဟိုအဆောင်အစ်စ်တွေရောအများကြီးပေါ်လာတယ်ပေါ့နော်တော်တော်လည်းပဲဟိုနောက်ကလိုက်တဲ့ကိစ္စတွေပေါ့ဥပမာဟိုမှန်ကန်တဲ့အရေးသွေးမီရဲ့စက်ပစ္စည်းအသုံးဆောင်တဲ့အတ္တပညာတွေပေါ့နော်ဒါတွေကလည်းကြံသေးတယ်အာအများစုလူလူအတွက်ကတော့ဟိုအခြေခံကျန်းမာရေးဌာနတွေမှာအခုချိန်ထိတော်တော်ကိုလိုအပ်နေတယ်လို့မြင်နေခင်ဗျာသို့တော့ဟိုဒီဟာကိုပုံအောင်ဆုံးပြောင်းဖို့လိုတဲ့ကျန်းမာရေးစနစ်ကြီးဒီကျွန်တော်တို့လိုနေတယ်လို့မြင်တယ်လက်ရှိဟိုအမကျွန်တော်တို့ကျမဝင်ကြီးအစ်စ်ကလည်းပဲသူစူးစားတော့စူးစားတယ်သူတော့ကျွန်တော်အမြင်ပေါ့နော်ပုဂ္ဂိုလ်ကြီးအမြင်ပဲဆိုပါဆိုသူကနိုင်ငံတကာထွက်ကြုံရှိတဲ့ပုဂ္ဂိုလ်နိုင်ငံတကာအမြင်နဲ့စီမံခန့်ခွဲမှုစူးစားနေပြီလို့ဘာမှနိုင်ငံရဲ့ပဂရိအခြေအနေနဲ့တ ချို့နေရာမြတ်ကွာဟနေသလားကျွန်တော်ကတော့ဟိုစိုးရိမ်မှုရှိရောရှိနေတယ်။ဒါကြောင့်ဟိုအရင်တုန်းကတော့ကျွန်တော်တို့ဆောင်းဝန်ဖြစ်တဲ့ကာလမှာတော့ခက်ခဲကြမ်းတမ်းနဲ့ဒီဒီညမကြီးဆောင်းရှောင်းမှုကိုဦးတည်ခဲ့ရနေဒီနေ့တော့ရွယ်ကူပြီးတော့ချမ်းသာတဲ့လူလေးသာလင်လက်လက်မိတဲ့ညမကြီးအဆင့်သာရှိပြီးတဲ့အတွက်ဒီကိစ္စကြီးကလည်းဟိုတာဝန်ရှိတဲ့လူတွေရဲ့အမျိုးမျိုးရှိမှုနဲ့လုံးမသာလင်ဟိုတိုးတက်လာရရှိတယ်လို့ကျွန်တော်မြင်တယ်ခင်ဗျာ
ဟုတ်ကဲ့ဆရာပညာရေးတော့ကျွန်တော်မမေ့တော့ဘူးဆရာပညာရေးကတော့လူတိုင်းလည်းပြောနေပြီးသားဆိုတော့အချိန်ချင်းကြားနေရပါပဲဆိုတော့ကျွန်တော်ဒီနောက်ဆုံးမေးချင်တာကတော့အခု NCGUB ဒီကဆရာတို့ကတိုင်းပါဝင်လှုပ်ရှားခဲ့တဲ့ NCGUB ကိုဒါသိခင်ကမြန်မာနိုင်ငံအစိုးရကနေဒါမတရားအသိအဖြစ်သတ်မှတ်တာကနေပယ်ဖျက်လိုက်တယ်ဘာညာလို့ပြောပါတယ်တကယ်တော့ NCGUB ကသူကသူဖျက်ပြီးသားဖြစ်နေပြီဖြစ်ပါတယ်ဆိုတော့ဒီဟာဘလောက်ထိ significant ဘလောက်ထိထူးခြားတယ်ပေါ့ဆရာ
ထူးခြားမှုတော့တစ်စုံတရာရှိပါတယ်။ဘာကြောင့်လဲဆိုတော့တကယ်ထိတ်တန့်ပုံကိုယ်ရေးအစည်းအဝေးကြီးအပြီးနောက်မှာထွက်လာတဲ့အချက်လေးတစ်ခုပေါ့နော်။နောက်တစ်ခါကျွန်တော်လည်းဒီရောက်နေတဲ့အချိန်ဘာကြောင့်ဆို NCGUB ကနောက်ဆုံး2012ခုနှစ်ဖြစ်သိမ်းပြီးတဲ့နောက်နောက်ဆုံးအချိန်ကြီးကတော့လူ3ဦးပဲကျန်တော့တာကိုဒေါက်တာစိန်ဝင်းရဲ့ကျွန်တော်ရဲ့အခွန်မကိုပိုင်းရဲ့အဲ့ဒီမှာအခွန်မကိုပိုင်းကတော့ဒီငင်းငိုင်းဖြစ်စင်တဲ့ပြီးတော့မှအခြေချပြီးဆောင်ရွက်နေပြီ။တော်လေးစိတ်ဝင်တယ်ကျွန်တော်သားလည်းပြပနေကြရတယ်။ပြပနေတော့လည်းကျွန်တော်တို့တို့တွေကလည်းအမေရိကန်နိုင်ငံသားတွေမဟုတ်ဘူး။ကျွန်တော်တို့ပြန်လာတဲ့အခါမှာအခက်အခဲတွေကန့်သက်တွေရှိခဲ့တယ်။အဲဒီကန့်သက်တွေကိုအခုဖြည်းဖြည်းဖြေလျှော့လာတယ်ခင်ဗျာ။ဒါကတော့အတမကောင်းပါလေ။ကျွန်တော်ခံဝန်ချုပ်မထိုးရတာလို့ဟိုကျွန်တော်တို့ဖြစ်လာပြီ။ကျွန်တော်တို့နောက်တစ်ခါ passport တော့မှရှောက်ယူလို့ရနိုင်တယ်ဆိုတဲ့အစ်စင်ဖြစ်လာပြီ။အဲ့ဒါအဲ့ဒီအချိန်မျိုးမှာပြင်ကြတဲ့လိုက်ချရင်လည်းတွေ့လို့သူဖြတ်ပေးကြသလား။ဖြစ်တဲ့နေရာမှာကပြည်ရေးရေးကဖြစ်တာခင်ဗျအဲ့တော့ပြည်ရေးရေးဆိုတာလည်းတိတိတည်းပဲကျွန်တော်တို့အရင်ဆက်ဆိုရလက်ထက်တုန်းကလေဒီလူမျိုးကိစ္စနဲ့ထောင်နိုင်ကိစ္စတွေ깟နေအဖွဲ့အစည်းကနေဆက်လာတော့သူတို့လောက်တာကိုသူတို့ပြန်ဖြေတဲ့သဘောဟုတ်ပဲတဲ့တော့စိတ်တော်မပူဘူးကျွန်တော်တို့ကပူပြီးတည်းအရေးသွေးတက်လာမှလည်းမဟုတ်ဘူးအရေးသွေးလည်းရော့တော့မှမဟုတ်ဘူးတော့ကျွန်တော်တော့အများကြီးတော့ကျွန်တော်တို့တော့တထူးပြလို့မထင်ပါဘူးခင်ဗ
ျဟုတ်ကဲ့ဆရာပုဂ္ဂိုလ်ရေးအနေနဲ့ NCGUB အနေနဲ့မဟုတ်တော့မှတိုင်းပြည်အတွက်တစုံတရာနိုင်ငံရေးဖြစ်ဖြစ်အဲ့ကျမရေးဖြစ်ဖြစ်မြန်မာပြည်အတွက်ဆက်လက်ပြီးတော့ဆောင်ရွက်ဖို့ရွေးချက်များရှိပါလားဆရာအဲ့ဒါပြောခဲ့ပါဦ
းအော်ဟုတ်ကဲ့အဲဆောင်ရွက်တယ်ဆိုတာဒီဗမာပြည်ပေါ်မှာထိုင်ပြီးတော့လုပ်ပြီးတော့ဆောင်ရွက်တာမှာဆောင်ရွက်တာလို့ခေါ်ရင်တော့ကတစ်မျိုးပေါ့နော်ကျွန်တော်ဒီခီးစဉ်အဆုံးရောက်လို့ရှိရင်တော့အဲ့ဒီဆုံးဖြတ်ချက်ကိုကျွန်တော်ချနိုင်လာပါလိမ့်မယ်ကျွန်တော်အရင်ကတော့ဗမာပြည်တကယ်အပြည့်အချင်းနေနဲ့ကျွန်တော်တို့ပြန်လာရင်လဲလာရင်ဘယ်လိုဖြစ်မလဲဆိုတာတွေကိုကျွန်တော်မသိသေးတော့ကျွန်တော်မဆုံးဖြတ်နိုင်ဘူးအခုတစုံတရာတော့တိုးပြီးသိလာတယ်သို့တော်ကျွန်တော်မှသိကြရလိဟိုအများကြီးရှိသေးတဲ့တွေ့ပြီးတော့မှထိုင်ပြီးတော့အဲ့ပြီးတော့လုံမဲ့မလုပ်ဘူးဆိုတာအထီတော့ကျွန်တော်ဒီနေ့ရန်လုံးပြည့်ကျွန်တော်မပြောနိုင်သေးဘူးကျွန်တော်လာလို့ရပြီးတော့လာကြာကြာနေလို့ရပြီးအလုတ်ကန်ကွန်းလက်ကန်ကွန်းရှိလို့ရှိရင်တော့ကျွန်တော်ဟိုကိုတက်ဆွမ်းတဲ့ဟာတော့ကျွန်တော်လုတ်ချင်ပါတယ်လုတ်ဖို့လေကျွန်တော်အဲ့တော့ဒီဖြစ်ပေါ့နော်ဒါတော့လုပ်သွားမှာပ
ါပြည်ပထွက်လှုပ်ရှားခဲ့ပြီးနှစ်ပေါင်း30နီးပါးကြာမြန်မာနိုင်ငံကိုပြန်လည်ရောက်ရှိနေတဲ့ NCGUB ရခင်ပြည်ထောင်စုမြန်မာနိုင်ငံအဝေးရောက်ညွန့်ပေါင်းအစိုးရဝန်ကြီးဟောင်းဒေါက်တာတင့်ဆွေနဲ့ဥကျော်စံတာတို့ဆွေးနွေးတင်ဆက်ထားတဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ခဲ့ရတာပါအခုဆက်ပြီးသူယုံကြည်ရာစီစဉ်ကိုနားဆင်ပါမယ်အခုတစ်ပတ်မှာတော့မီချီဂန်တက္ကသိုလ်မှာနိုင်ငံရေးသိပ္ပံပညာပါရဂူသင်တန်းတက်ရောက်နေတဲ့ကိုထက်တီဟာဇော်ရဲ့အမြင်ကိုနားဆင်ကြရပါမယ်မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ
်ကျွန်တော်ယုံကြည်ရဲ့အရာတစ်ခုကတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးမူဝါဒဖော်ဆောင်ရမှာမတူညီမျှမှုတွေကိုရော့ကြအောင်အတိုင်းအတိုင်းဆုံးကြိုးစားဆောင်ရွက်ရမယ်လို့ယုံကြည်ပါတယ်ဒီကအဖြစ်မတူညီမျှမှုနဲ့ပတ်သက်ပြီးဆွေးနွေးရတဲ့နေရာမှာဘာမတူညီမျှမှုအကြောင်းဆွေးနွေးနေရလဲဆိုတာအလုံးနားလည်ဖို့လိုအပ်ပါတယ်။များသောအားဖြင့်မတူညီမျှမှုလို့ပြောလို့ရှိရင်ကျွန်တော်တို့အတွေ့အကြံမှာအကြောင်းအရာတွေအများကြီးပေါ်လာနိုင်ပါတယ်။ဥပမာအားဖြင့်စီးပွားရေးမတူညီမျှမှု၊ပညာရေးမတူညီမျှမှု၊ကျန်းမာရေးမတူညီမျှမှု၊အလုပ်ကိုင်ခွင့်လန်းဆိုင်ရာမတူညီမျှမှုတွေအကြောင်းတည်င်းထဲမှာပဲဖြစ်ဖြစ်နေ့စဉ်စကားထဲမှာပဲဖြစ်ဖြစ်ညီအားကြားနေရမယ်လို့ထင်ပါတယ်။ဒါပေမဲ့မတူညီမျှမှုကိုဘယ်ရှိတော့ကနေကြီးစုနားလည်လဲလို့မေးလို့ရှိရင်ပြပြသားသားအဖြစ်တစ်ခုရဖို့ခင်းနေပါလေအကြမ်းများဖြစ်ဆိုရင်တော့ရှုတော့မမျိုးအဖြစ်ကြီးစုနိုင်ပါလေပထမတစ်မျိုးကတော့ vertical inequality လို့ခေါ်တဲ့ downline မတူညီမျှမှုတွေဖြစ်ပါလေဥပမာအဖြစ်စာကျူးစားရတဲ့လူကစာဝတ်ပူအောင်လို့ပညာပိုတက်လို့အလုပ်ခွင့်မှာကျူးစားရတဲ့လူကအလုပ်ခွင့်မှာပူအောင်မြင်လို့ဖြစ်ပေါ်လာတဲ့မတူညီမျှမှုတွေကဒါ downline မတူညီမျှမှုတွေပဲဖြစ်ပါလေ ဒါပေမဲ့နောက်ထပ်ရှုထောင့်တစ်ခုကတော့ horizontal inequality လို့ခေါ်တဲ့အလျားလိုက်မတူညီမျှကိုပဲဖြစ်ပါတယ်။အလျားလိုက်မတူညီမျှကိုဆိုတာကတော့လူအုပ်စုနဲ့တစုကြားမှာတမိုင်းကြောင်းအရာပဲဖြစ်ဖြစ်လက်ရှိအစိုးရမူဝါဒတွေကြောင့်ပဲဖြစ်ဖြစ်ဖြစ်ပေါ်နေတဲ့မတူညီမျှမှုတွေပဲဖြစ်ပါတယ်။ဥပမာဆိုကြပါစို့အုပ်စုနှစ်စုရှိပါတယ်။အုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာ10ယောက်ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာတောင်းလိုက်မတူညီမျှမှုပဲရှိရလို့ပြောရမှာဖြစ်ပါတယ်။သို့တော်ညာလဲအုပ်စု A မှာအယောက်တရာမှာ10ယောက်ဆင်းရဲပြီးအုပ်စု B မှာအယောက်တရာမှာအယောက်90ဆင်းရဲနေမှာဆိုရင်တော့ဒီအုပ်စုနှစ်စုကြားမှာအလျားလိုက်မတူညီမျှမှုရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံတကာနိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုမှာအလျားလိုက်မတူညီမျှမှုတွေကိုရှော့ချဖို့ဟာအဓိကပန်းနိုင်တစ်ခုအနေနဲ့ရပ်တည်နေပါတယ်။ဘာကြောင့်လဲဆိုတော့အလျားလိုက်မတူညီမျှမှုတွေရှိနေတဲ့၍လူဖွဲ့စည်းကြမှာတင်းမာမှုတွေရှိပြီးနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နေအောင်မှာဖြစ်ပါတယ်။ဥပမာအဖြစ်အမေရိကန်နိုင်ငံမှာရှိတဲ့လူပြည်လူမဲကြားမတူညီမျှမှုဒီဥရောပမှာရှိတဲ့ရိုမာနဲ့တခြားလူမျိုးကြားမှာမတူညီမျှမှုရဝန္ဒါမှာဖြစ်ပျက်ခဲ့တဲ့ဟိုတူးနဲ့တူစီကြားမှာမတူညီမျှမှုတွေကဒီနိုင်ငံရဲ့နိုင်ငံတွေရဲ့နိုင်ငံရေးသမိုင်းတွေမှာအဓိကအခန့်ကဏ္ဍမှာပါဝင်ခဲ့တာပဲဖြစ်ပါတယ်။လောလောဆယ်ကျွန်တော်တွေ့ရှိရတာကတော့နေ့စဉ်ဆွေးနွေးမှုတွေမူဝါဒတွေထဲမှာအလျားလိုက်မတူညီမျှမှုကိုထည့်သွင်းဆွေးနွေးတာအားနဲ့နေသေးရလို့ပဲမြင်ပါတယ်။ဥပမာကျွန်တော်တို့အားလုံးစီးပွားရေးမတူညီမျှမှုဆိုရင်မြန်မာနိုင်ငံမှာစည်ရဲချမ်းသာကွာဟမှုမြင့်မားနေရဆိုတာဘယ်သူမှငြင်းပယ်မှာမဟုတ်ပါဘူး။ဒါပေမဲ့ဘယ်ဒေသတွေကဘယ်လူမျိုးတွေကစည်ရဲမှုတန်ပိုခံနေရလဲဒီပိုပြီးစည်ရဲမှုတန်ကိုခံနေရတဲ့ဒေသတွေအတွက်အထူးမူဝါဒတွေကိုပေါ်ဆောင်လားမပေါ်လောင်လားဆိုတာကိုသိရှိရမှာကျွန်တော်တို့အားနဲ့နေပါသေးတယ်။ပညာရေးဆိုရင်လည်းဥမာအဖြစ်ရန်ကုန်မှာစာတက်မြတ်မှုနှုန်း96ရာခိုင်နှုန်းရှိပြီးရှမ်းပြည်နယ်မှာလူသုံးပုံတစ်ပုံကစာတက်မြတ်မှုမတက်မြောက်သေးဘူးဆိုရင်ဒါကျွန်တော်တို့ရန်ကုန်နဲ့ရှမ်းပြည်နယ်ကြားမှာမတူညီမှုပညာရေးဆိုင်ရာမတူညီမှုတွေရှိနေသေးတယ်လို့ပဲပြောရမှာဖြစ်ပါတယ်။နိုင်ငံရေးမတူညီမှုဆိုရင်လည်းကျွန်တော်တို့90ရာခိုင်နှုန်းသောအမျိုးသမီးတွေကလွတ်တော်မှာ100ရာခိုင်နှုန်းမှရှိရဆိုရင်ဒီအမျိုးသားနဲ့အမျိုးသမီးကြားမှာအလျားလိုက်နိုင်ငံရေးဆိုင်ရာမတူညီမှုတွေရှိနေရလို့ပဲပြောရမှာဖြစ်ပါတယ်။ဒီအတွက်လည်းမူဝါဒတွေချမှတ်ရမှာဖြစ်ပါတယ်။ကျွန်တော်တို့မြန်မာနိုင်ငံကဆရာနာရှင်စနစ်ကနေဒီမိုကရေစီစနစ်ကိုပြောင်းလဲဖို့အပြင်တနိုင်ငံလုံးငြိမ်းချမ်းရေးပေါ်ဆောင်ရေးနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ခက်ခဲများစွာနဲ့ရင်ဆိုင်နေရတဲ့နိုင်ငံတည်းဖြစ်ပါတယ်။သို့တော်ညာလဲလူမျိုးအုပ်စုတစုနဲ့တစုကြားမှာရှိရအလျားလိုက်မတူညီမှုကြားမှာကြားမှာရှိရအလျားလိုက်မတူညီမှုတခြားအုပ်စုတစုနဲ့တစုကြားမှာရှိရစီးပွားရေးဆိုင်ရာပညာရေးဆိုင်ရာကျန်းမာရေးဆိုင်ရာအလုပ်ကိုင်ခွင်လန်းဆိုင်ရာမတူညီမှုတွေကိုမလျှော့ချနိုင်တဲ့၍ကျွန်တော်တို့လိုအပ်တဲ့ငြိမ်းချမ်းရေးပန်းတိုင်းဖွံ့ဖြိုးရေးပန်းတိုင်းကိုရောက်ရှိဖို့အခက်အခဲတွေမတည်ငြိမ်မှုတွေနဲ့တွေ့ကြည့်ရနေရမှာဖြစ်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးကျူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာပါ VOA ကိုအီးမေးလ်ကတဆင့်အကြံပြုလိုကြတဲ့တေးသချင်းတောင်းကျင်ကြရတဲ့ဆိုရင်ကျမတို့ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ရှင
်အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်ဇွန်လ10ရက်နေ့ကိုကမ္ဘာသမုဒ္ဒရာများနေ့ဖြစ်ကုလသမဂ္ဂကသတ်မှတ်ထားပါတယ်ကမ္ဘာပေါ်ကသက်ရှိအားလုံးအတွက်ကမ္ဘာသမုဒ္ဒရာတွေဟာဘယ်လောက်ရေးကြည့်တယ်ဆိုတာလူတွေသတိရစေဖို့သမုဒ္ဒရာတွေရဲ့အလှတရားကိုချီးမွမ်းဖို့လူတွေရဲ့လိုရကြောင်းသမုဒ္ဒရာတွေပေါ်တည်ရောက်မှုတွေကိုသတိပြုမိစေဖို့အခုလိုသတ်မှတ်ထားတာပါဒီနေ့အတွက်ဆောင်ဖို့ကတော့ပလတ်စတစ်အမိုက်ကိုဓာစီရည်နဲ့သမုဒ္ဒရာတွေကျန်းမာတန်ဆွမ်းရေးဖြစ်ပါတယ်သမုဒ္ဒရာတွေဟာကမ္ဘာမြေနယ်ပြင်ရဲ့၄ဘုံ၃ဘုံနီးပါးရှိပြီးကမ္ဘာရေထူးရဲ့68ရာခိုင်နှုန်းရှိပါတယ်ကျွန်တော်တို့အတွက်လိုအပ်တဲ့အောက်ဆီဂျင်ထပ်ဝက်ကြော်ကိုထုတ်လုပ်ပေးနေပြီးဥဒုရာသီကိုချိန်ညှိတာမှာအထောက်အကူပြုပေးသလိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေကိုစုပ်ယူပေးနေပြီးတော့မြေကမ္ဘာပေါ်ကသက်ရှိအများအပြားကိုထောက်ပံ့ပြုနေပါတယ်။ကမ္ဘာပေါ်ကဇီဝမျိုးကွဲထက်ဝက်နီးပါးဟာအသက်ရှင်သန်ရေးအတွက်သမုဒ္ဒရာတွေပေါ်မှီခိုနေရပြီးလူသားတွေအပါအဝင်ကျန်းတဲ့သက်ရှိအများအပြားရဲ့ရှင်သန်မှုအရည်အသွေးတိုးတက်ဖို့လည်းသမုဒ္ဒရာတွေကလှုံ့ဆော်ပေးပါတယ်။ဒေယူပို့ဆောင်ရေးနဲ့အပန်းဖြေရေးအတွက်သမုဒ္ဒရာတွေဟာအဓိကကြတာကြောင့်ကမ္ဘာဇီဝရေးအတွက်လည်းမရှိမဖြစ်အရေးပါပါတယ်။ဂျီယောကဘာရဲ့65ရာခိုင်နှုန်းအထိကိုစူးစမ်းရှာဖွေလေ့လာဖို့ကြံနေသေးတာကြောင့်အဲ့ဒီဂျီအောက်မှာယောဂအများပြားကိုကုစားနိုင်မဲ့အရာတွေပြဿနာအများပြားကိုဖြေရှင်းနိုင်မဲ့နည်းတွေရှိနေမှာတေချာပေါက်နေပါပါပဲ ကမ္ဘာသမုဒ္ဒရာလူရဲ့40ရာခိုင်နှုန်းအထိဟာလူသားတွေလှုပ်ဆောင်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားနေရတာကြောင့်ရေဒုညဉ့်ညံ့တာအလွန်ကျော်ငါးဖန်းနာနဲ့ကာယရန်ဒေတာတွေဆုံးရှုံးရတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်အထူးသဖြင့်စိုးရိမ်မွေရာကတော့ပလတ်စတစ်အမိုက်တွေပါပလတ်စတစ်အမိုက်တချို့ဟာညစ်တွေကန်တွေပင်လယ်တွေမှာသွာလာလုကင်နေတဲ့လှေသင်းမောတွေကနေတဆင့်သမုဒ္ဒရာတွေကိုရောက်သွားကြတာပါဒါပေမဲ့ပလတ်စတစ်အမိုက်မက်ထရစ်တန်ချိန်၈သန်းလောက်ဟာကုန်းမြေပေါ်ကနေသမုဒ္ဒရာထဲနှစ်ဆင်ရောက်သွားနေပါတယ်သမုဒ္ဒရာထဲရောက်ပြီးတဲ့နောက်အဲ့ဒီပလတ်စတစ်တွေဟာအစိမ့်စိမ့်အမွှာမွှာဖြစ်ကုန်ပါတယ်ပျက်စီးသွားဖို့တိတ်ကိုအချိန်ကြာတဲ့ပလတ်စတစ်တွေဟာရေနေသက်တော်တွေကိုပိတ်မိနေစေသလိုတန်းနာကြောက်တန်းလိုနေရာတွေကိုပျက်စီးစေပြီးရေသက်တော်တွေပျက်စီးသွားဖို့တိတ်ကိုအချိန်ကြာတဲ့ပလတ်စတစ်တွေဟာရေနေသက်တော်တွေကိုပိတ်မိနေစေသလိုတန်းနာကြောက်တန်းလိုနေရာတွေကိုပျက်စီးစေပြီးရေသက်တော်တွေဝါးမြူမိစေပါတယ်ပင်လယ်လိပ်တွေ၊ရေပြန်တွေ၊ဝေလာငါးတွေ၊လင်းပိုင်တွေ၊ဝေလာငါးအနွယ် 4.0 တိုက်ရေတံတွားတွေ၊ပင်လယ်ပြောငှက်တွေနဲ့ငါးလူရေတံတွားမျိုးကွဲပေါင်း650ကျော်ဟာပလတ်စတစ်တွေကြောင့်ဘေးဒဏ်သင့်ရတာကိုသူတည်တီတွေကမှတ်တမ်းတင်ထားပါတယ်။ကျွန်တော်တို့ရဲ့သမုဒ္ဒရာတွေကျန်းမာတန်ဆွမ်းပြီးဘေးရန်တွေကင်းရှင်းရေးဟာကျွန်တော်တို့အားလုံးရဲ့စုပေါင်းတာဝန်ဖြစ်ပြီးလိလူရှုထားလို့မရဘူးဆိုတာကျွန်တော်တို့အမှတ်ရရပါမယ်။ကောင်းမွန်တဲ့ဆောင်ရှောင်မှုနဲ့ဒါလျင်သမုဒ္ဒရာတွေရဲ့ကျန်းမာရေးကိုကာကွယ်နိုင်မှာဖြစ်ပြီးအနာဂတ်မျိုးဆက်တွေရဲ့လိုအပ်ချက်ကိုသမုဒ္ဒရာတွေကဆက်ပြီးဖြည့်ဆည်းပေးနိုင်ရေးခိုင်မာစေမှာပဲဖြစ်ပါတယ်ခင်ဗျာ
။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပြီရှင
်။အခုထုတ်လွှင့်ပေးခဲ့တာကတော့ American Soya ရဲ့သဘောထားအမြင်အပေါ်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းသောတာရှင်များကိုသိစေအပ်ပါတယ်ရှင်။VOA မြန်မာပိုင်းရဲ့ကြာတာပရင်းနေမနက်ခင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကကြီးညာပေးပါမယ်ရှင်
။လမ်းမနှစ်နှစ်ခွဲအတွင်းမြောက်ကိုရီးယားအနေနဲ့ကြီးမားများပြတဲ့လက်နက်ချောချဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်တယ်လို့နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဗိုလ်ဒူးနီယာပြောကြားလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အစီအစဉ်ကိုအဆုံးသတ်ဖို့တောင်းဆိုတဲ့သဘောတူညီချက်ကိုနိုင်ငံခေါင်းဆောင်တွေလက်မှတ်ရေးထိုးပြီးနောက်တနည်းမှာပဲပွန်ပီယိုကလို့ပြောကြလိုက်ကြပါကိုရီးယားကျွန်းဆယ်နျူကလ িয়ার ကင်းစင်ရေးအတွက်စစ်စစ်အတီးပြုနိုင်တဲ့လုပ်ရက်ကိုသမ္မတဒေါ်နယ်ထရမ့်ရဲ့ရာထူးသက်တမ်းပထမအကြိမ်မကုံဆုံးခင်မှာမြောက်ကိုရီးယားဘက်ကလှုပ်ပြဖို့တကယ်ပဲလိုလားတယ်လို့အမေရိကန်ဝန်ကြီးကဆိုမျိုးတော့မှပြောကြခဲ့တာဖြစ်ပါတယ်ဒီအစီအစဉ်ဘက်ချင်းမှာစဉ်းစားမယ်ဘက်ချင်းမှာရဆက်မယ်ဆိုတော့နောက်ပတ်ဆွေးနွေးကြမယ်လို့သိရပါတယ်ဝေဖန်သူတချို့ကတော့ဒီအစီအစဉ်မှာအသေးစိတ်တွေမပါဘူးတောင်ကိုရီးယားနဲ့ပူးတွဲပြုလုပ်မဲ့စီးရေးလေ့ကျင့်မှုကိုရဆိုင်မယ်လို့မျှော်လင့်ပဲလိုက်လျှော့ခဲ့တဲ့ကိစ္စတွေဟာအလျှော့ပြလွန်ရရောက်တယ်လို့ဝေဖန်နေကြပါတယ်ယေမန်နိုင်ငံမှာသဘုံတွေထိန်းချုပ်ထားတဲ့ဟိုဒေတာစစ်ကမ်းမြို့ကိုဆော်ဒီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ဘုံကျဲတိုက်ခိုက်နေတဲ့အတွက်ဒီအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကအရေးပေါ်အစည်းအဝေးတစ်ရက်ကိုဒီကနေ့ကြာသပတေးနေ့မှာပဲခေါ်ယူစတင်ပါခဲ့ပါတယ်ဒီကိစ္စကိုဘက်ပေါင်းစုံကထင်းထင်းပြင်းပြင်းလှုပ်ဆောင်ကြဖို့နိုင်ငံရေးအရအထုကြဖို့ယေမန်ဆိုင်ရာကုလသမဂ္ဂအထုကိုယ်စားလှယ်ကတောင်းဆိုခဲ့ပါတယ်။သဘုံတွေဒီမျိုးကိုလက်လွတ်ဖို့ UAE ကအဆိုပြုထားတဲ့သတ်မှတ်ချက်ကိုကျော်လွန်တဲ့အချိန်ထိမလိုက်နာခဲ့တဲ့အတွက်ဆော်ဒီဥဆောင်တဲ့လေရင်ပြန်လေစစ်သည်မော်တွေကအဲ့ဒီမျိုးသဘုံစခန်းတွေကိုတိုက်ခိုက်နေရတာလည်းဖြစ်ပါတယ်။အီရန်နိုင်ငံကထောက်ခံအပ်ပြီးတဲ့ဟူဒီသဘုံတွေဟာဟိုဒေတာမျိုးရဲ့တခါယေမန်မျိုးတော်ဆာနာနဲ့တခြားလူနေထူထပ်တဲ့နေရာအများအပြားကိုစိမ့်ပိုက်ထားရလည်းဖြစ်ပါတယ်။အန္တာတိကတိုက်ဟာအံ့ဩဖွယ်ကောင်းလောက်အောင်လင်းလင်းမြန်မြန်အေးပြောလာနေတဲ့အတွက် 1992 ခုနှစ်ကစလို့ရေခဲတန်ချိန်ပေါင်းသန်းပေါင်းသုံးသန်း 3 trillion ရောင်းနေသွားခဲ့ပြီဖြစ်တယ်လို့စိတ်ပြန်ပညာရှင်အဖွဲ့တစ်ဖွဲ့ကပြောကြလိုက်ပါတယ်။ကမ္ဘာတောင်ပယ်စွန်းအန္တာတိကဒေသကိုလေ့လာနေတဲ့စိတ်ပြန်ပညာရှင်အဖွဲ့ရဲ့အဖွဲ့ဝင်တူကဒါဟာမျှော်လင့်ထားတာအထက်အထုလင်းမြန်ပြီးစိုးရင်ဖွယ်ရာကောင်းတယ်လို့လည်းဆိုပါရခင်ဗျာ။
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကကြီးညာပေးခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမင်းစ်ဖြစ်ပါတယ်ဒီကနေ့မနေ့အစီအစဉ်တွေကိုလိုင်းဒိုမီတာ24 40 51တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသစင်အောင်ပါ
This program has come to you from the Voice of America, Washington.